Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2025ခုနှစ်မတ်လ13ရက်ကျတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့ရကနေတက်ရိုက်ဆက်လွှင့်နေပါပြီ line meter 1925 30ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မှုကတော့ကျွန်တော် Women ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်ကနေဒါနိုင်ငံမှာဒီကနေ့ကျင်းပမဲ့ G7 နိုင်ငံကြားရေးဝန်ကြီးများအစည်းအဝေးမှာရုရှား-ယူကရိန်းအပြစ်ခတ်ရစဲရေးကိုလည်းဆွေးနွေးဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုမှာ2025ခုဘဏ္ဍာနှစ်ပထမ5လအတွင်းမှာအစိုးရအသုံးစရိတ်ဟာလုံငွေ1 trillion ဒေါ်လာထိရှိနေပါတယ်မြန်မာနိုင်ငံအပါအဝင်ပဋိပက္ခဖြစ်နေတဲ့နိုင်ငံတွေမှာလူ့အခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့ EU နိုင်ငံကြားရေးအကြီးအကဲကကုလသမဂ္ဂလုံခြုံရေးကောင်စီမှတိုက်တွန်းပါတယ်ဒီလိုသတင်းတွေကိုဦးစွာတင်ပြပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ပါကိုစမိုးကျော်ကြီးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်အမေရိကန်ကကြိုးပမ်းပေမဲ့ရုရှားဘက်ကစီးရဲရဲအလျှော့ပေးစစ်ဆေးဖို့မရှိနိုင်ဘူးလို့ပြောနေပါတယ်Now American အကူအညီရပ်ဆိုင်မှုကြောင့်ကြီးမားတဲ့ထိခိုက်မှုရှိခဲ့တယ်လို့အကူအညီအဖွဲ့တွေကပြောလိုက်ပါတယ်။ဒါအပြင် American နိုင်ငံသားမြန်မာဆရာတော်ကိုအမှုနှစ်ခုနဲ့စစ်ကောင်စီဆွဲချက်တင်လိုက်တာကိုရှေ့နေကြီးတူက
ခိုးဝင်လာတာပေါ့ဒီလောက်ပါက enemy အောင်ဗီဇာနဲ့လာတာပဲငါငါဘာဖြစ်လဲဆိုရှင်အာဏာရှင်တည်ငြိမ်ရေးအတွက်လိုစလိုတုံးနေတဲ့ကြောင့်မလို့ဒါဥပဒေနဲ့တော့မညီဘူ
းဒီတင်းလားအပြီးမှာတော့ကျသရိညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရမှာပါအခုရင်စတော့ထိတ်တန့်ရသတင်းတွေကိုကိုစော်မှုကြော်နေပဲပြောပြပေးပါမယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ရဲ့နိုင်ငံကြားရေးဝန်ကြီးတွေဒီကနေ့ကနေဒါနိုင်ငံမှာတွေ့ဆုံမှာဖြစ်ပြီးရုရှားနဲ့ယူကရိန်းစစ်ပွဲအပြစ်ချက်နေကိစ္စအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်ကအဆိုပြုထားတဲ့အတိုင်းရက်30ရာရီအပြစ်ရထားဖို့အဆိုပြုချက်ကိုလက်ခံဖို့အသင့်ပဲလို့ယူကရိန်းခေါင်းဆောင်တွေပြောထားချင်းခွိဘက်မြို့မှာ G7 နိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံဖို့ဆွေးနွေးကြမှာဖြစ်ပါတယ်။နိုင်ငံကြားရေးအတွက်ရုရှားဘက်ကဘယ်လောက်လိုလားတယ်လဲဆိုတာသိနိုင်ဖို့အမေရိကန်ဘက်ကဘယ်ပေါင်းစုံကနေဆက်သွယ်ဆောင်ရွက်နေတယ်လို့လဲကနေဒါနိုင်ငံကိုအသွားမှာအမေရိကန်နိုင်ငံကြားရေးဝန်ကြီးမာခရိုရူဘီယိုကသတင်းတောက်တွေကိုပို့ထူးနေတော့မှပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲရာယီရထားနိုင်ရေးအမေရိကန်ရဲ့အဆိုပြုချက်ကိုကနေဒါနိုင်ငံကကြိုးစားတယ်လို့ကနေဒါနိုင်ငံကြားရေးဝန်ကြီးမဲလန်ဂျိုလီကလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရုရှားအနေနဲ့သူတို့တန်ရုံဖြစ်မှုတွေအဆုံးသတ်နိုင်ဖို့ပြစ်ကတ်ရစေးအတွက်ဖြစ်တဲ့သလားဆိုတာကမ္ဘာကြီးကစောင့်ကြည့်နေတယ်လို့ကနေဒါနိုင်ငံကြားရေးဝန်ကြီးကပြောဆိုပါတယ် G7 နိုင်ငံတွေမှာအမေရိကန်ဗြိတိန်ကနေဒါပြင်သစ်ဂျာမနီအီတလီဂျပန်တို့ပါဝင်ပါတယ်
ရုရှားသမ္မတကယူကရိန်းသိမ်းထားတဲ့လက်ကျန်လက်မြေတွေကိုပြန်ထပ်သိမ်းဖို့ကြီးတက်ကိုညွှန်ကြားလိုက်ပါတယ်။ရုရှားယူကရိန်းရက်30ပြစ်ခတ်ရေးအတွက်အမေရိကန်ကကန့်လန့်နေချိန်မှာပဲရုရှားသမ္မတဗလာဒီမာပူတင်ကတော့ရုရှားနောက်ဘက်ဒေသကတ်စ်ဒေသကိုဗိုလ်ရူးနစ်ကရောက်သွားပြီးယူကရိန်းသိမ်းပိုက်ထားတဲ့နောက်ဆုံးကျန်လက်မြေတွေကိုအလင်းအမြန်ပြန်သိမ်းယူဖို့ရုရှားတပ်ဖွဲ့တွေကိုညွှန်ကြားခဲ့တာပါ။ပြီးခဲ့တဲ့2024ခုနှစ်ဩဂတ်လအတွင်းယူကရိန်းတပ်ဖွဲ့တွေကဒီကတ်စ်ဒေသကရုရှားနယ်မြေတွေကိုသိမ်းယူခဲ့တာပါဒါပေမဲ့လွန်ခဲ့တဲ့9လအတွင်းရုရှားဘက်ကတဖြည်းဖြည်းပြန်လည်သိမ်းယူခဲ့ပြီးပြီးခဲ့တဲ့ရက်တစ်ပတ်အတွင်းအဓိကထောက်ပံ့ရေးလမ်းကြောင်းတွေပြတ်တောက်ခဲ့တဲ့အတွက်ယူကရိန်းတပ်ဖွဲ့တွေပုံမှန်ဆိုးရွားတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကကြံရှိနေတဲ့ကတ်စ်နယ်မြေတွေကိုအမြန်ပြန်သိမ်းယူဖို့အပြင်နောက်တစ်ချိန်ယူကရိန်းတပ်တွေပြန်လည်ထိုးဖောက်မလာနိုင်အောင်ကတ်ရက်ရှိနေတဲ့ယူကရိန်းဆူမီဒေသတွေအထိထိုးဖောက်ပြီးဂျာခန်နယ်မြေအသစ်ဖန်တီးဖို့ပြောခဲ့ပါသေးတယ်။အချိန်တိုနိုင်သမျှတိုတိုအတွင်းမှာကတ်စ်ဒေတာအတွင်းကရန်သူတွေကိုနှိမ်နှင်းပြီးနယ်စပ်တစ်လျှောက်လုံခြုံရေးဆောင်တစ်ခုဖန်တီးရမယ်လို့သမ္မတပူတင်ကဆက်ပြောခဲ့ပါသေးတယ်ခင်ဗျာ
။2025ခုနှစ်ဘဏ္ဍာနှစ်ရဲ့ပထမ5လအတွင်းအစိုးရအသုံးစရိတ်လုံငွေပြမှုဒေါ်လာ 1.14 trillion အထိစံချိန်တင်မြင့်တက်ခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဌာနက March 12ရက်နေ့မှာထုတ်ပြန်ပါတယ်။ဒီလုံငွေပြမှုမှာသမရထရန့်ကသမရတာဝန်ယူပြီးတစ်လအတွင်းဒေါ်လာဘီလီယံ300ဒေါ်လာကိုလုံငွေပြမှုလဲပါဝင်ပါတယ်အမေရိကန်မှာ ဘန္နာနစ်စတင်တဲ့2024အောက်တိုဘာကနေ2025ဖေဖော်ဝါရီလအတွင်းလူငွေပြမှုဟာနောက်ဆုံးလူငွေစံချိန်တင်တာထက်ကျွန်းလွန်သွားပြီလို့ဘန္နာရေးဝန်ကြီးဌာနကပြောဆိုထားပါတယ်2020အောက်တိုဘာလကနေ2021ဖေဖော်ဝါရီလအထိလူငွေပြမှုစံချိန်ကဒေါ်လာ 1.34 ထရီလီယံဖြစ်ပါတယ်အခုနောက်ဆုံးအသုံးစရိတ်တွေလူငွေစံချိန်တင်တဲ့ကာလဟာအရင်သမ္မတဟောင်းဂျိုးဘိုင်ဒန်တာဝန်ယူထားချိန်လေးလနဲ့သမ္မတထရန့်တာဝန်ယူထားချိန်တစ်လတို့ပေါင်းထားတာဖြစ်ပါတယ်အမေရိကန်ရဲ့အဓိကကုန်သွယ်ဖက်တွေအပေါ်သမ္မတထရန့်ကုန်သွယ်ကွန်ကောက်ခံတဲ့အကျိုးဆက်နဲ့အစိုးရအသုံးစရိတ်တွေလျှော့ချဖို့ကြိုးစားနေတဲ့တရားမှုတွေကတော့ဘန်ဒာယီဌာနကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာမပါသလောက်ဖြစ်ပါတယ်ပြည်ထောင်စုအစိုးရဘတ်ဂျက်စောင့်ချစ်စစ်ဆေးရေးကော်မတီအဖွဲ့ကတော့အခုဗန္နာနဲ့အတွင်းအစိုးရရဲ့အစိုးရတုံးနေတဲ့အသုံးစရိတ်ကတနေ့ကို10ဘီလီယံလောက်ရှိတယ်လို့ဖော်ပြထားပါတယ
်။အမေရိကန်မှာပဲငွေကြေးဖောင်းပွားမှုနှုန်းကကျတဲ့အစီရင်ခံစာထွက်လာပေမဲ့ရှေ့ဆက်မတိကျမှုတွေအတွက်တော့စိုးရိမ်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းနှစ်ပတ်လည်ငွေကြေးဖောင်းပွားမှုနှုန်းဟာမျှော်လင့်ထားတာထက်ညွန်နေပြီးနှစ်တသမာ800ဂိုင်းနှုန်းပဲရှိတယ်လို့မနေ့ဗိုလ်ဒုနေ့ကလူ့သမားဝန်ကြီးဌာနထုတ်ပြန်တဲ့အစီရင်ခံစာထဲဖော်ပြလိုက်တာပါ။သွင်းကုန်ခွန်တွေပြန်လည်တိုးမြင့်လိုက်တဲ့အတွက်ရင်းနှီးမြှုပ်နှံမှု stock ဈေးကွက်မှာမတည်ငြိမ်မှုတွေနဲ့ကြုံတွေ့နေရတဲ့ဒီရသက်တပတ်အတွေ့အတွင်းမှာငွေကြေးဖောင်းပွားမှုနှုန်းညှော်နေလာတာဟာသတင်းကောင်းတစ်ခုဖြစ်တယ်လို့အစီရင်ခံပါတယ်။ဒါပေမဲ့လည်းစီးပွားရေးပညာရှင်တွေကတော့ငွေကြေးဖောင်းပွားမှုညှော်နေတာဟာယာယီတာဖြစ်နိုင်ပြီးဗိုလ်ဒူးနေကထုတ်ပြန်တဲ့ငွေကြေးဖောင်းပွားမှုနှုန်းမှာလက်ရှိအခွန်နှုန်းတိုးမြင့်မှုရဲ့ရိုက်ခတ်ချက်တွေမပါသေးဘူးလို့ထောက်ပြထားပါတယ်။ဒီမက်စလာစာမိုင်မှာသမ္မတထရမ့်ကတရုတ်သွင်းကုန်တွေကိုဆယ်ရာခံနှုန်းတိုးခဲ့တယ်လို့ကနေဒါနဲ့မက္ဆီကိုကနေသွင်းလာတဲ့တင်သွင်းတဲ့ကွန်ပစ္စည်းအတော်များများကို25ရာခိုင်နှုန်းအခွန်တိုးမြင့်ခဲ့ပါတယ်ခင်ဗျာ
View American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 1503ည9.25 kHz 1783ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဂျာတာပရင်းနေ view ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။မြန်မာနိုင်ငံအပါအဝင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေမှာလူ့အခွင့်အရေးကိုလေးစားကြဖို့ EU အကြီးအကဲကတိုက်တွန်းလိုက်ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာမတ်လ17ရက်နေ့ကEU ဥရောပသမဂ္ဂရဲ့လုံခြုံရေးဆိုင်ရာ30ချက်ကို EU နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲခါချာခဲလက်စ်ကတင်ပြပြောဆိုခဲ့ပါတယ်
။ They are at risk or actively violated. Be it in Gaza, Sudan, DRC, Myanmar, Haiti or Ukraine.
တုံးလာကျော်ကာလအတွင်းကုလသမဂ္ဂဝင်နိုင်ငံတချို့ကိုဖျက်ဆီးသွားစေတဲ့တရားမဝင်စစ်ပွဲတွေကိုတွေ့မြင်နေရပါတယ်။မြန်မာ၊ဂါဇာ၊ဆူဒန်၊ဟေတီ၊ကွန်ဂိုယူကရိန်းစတဲ့ပဋိပက္ခဖြစ်ပွားနေတဲ့နိုင်ငံတွေမှာနိုင်ငံတကာဥပဒေတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့လူ့အခွင့်အရေးချိုးဖောက်ခံရမဲ့အန္တရာယ်တွေကြုံနေရပါတယ်။ဒါမှမဟုတ်ချိုးဖောက်ခံနေရတယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲခါဂျာခဲလက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြောဆိုသွားတာပါ။ရုရှားဟာနေမြေချွတ်တင်မှုယူကရိန်းကိုတိုက်ခိုက်နေတဲ့စစ်ပွဲမှာအီရန်နဲ့မြောက်ကိုရီးယားဘက်ကဆွဲသွင်းနေပြီးအဲ့ဒီနိုင်ငံတွေကပယ်ထိန်တုံးတဲ့အပါအဝင်စစ်လက်နဲ့ပစ္စည်းအကူအညီတွေရုရှားကိုပေးနေတယ်လို့သူကထောက်ပြပါတယ်။အရှေ့အလက်ပိုင်းဒေသမှာတော့အနာဂတ်မှာဂါဇာဒေသပေါဝင်တဲ့ပါလက်စတိုင်းနိုင်ငံတစ်ခုပေါ်ပေါက်ရေး EU အနေနဲ့နိုင်ငံတကာအတိုင်းအဝန်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသူကပြောဆိုပါတယ်။ဒီနေ့ကမ္ဘာကြီးဟာစီးရေကာလမှာကြုံခဲ့ရတာတွေထက်တောင်အန္တရာယ်ကြီးမားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပြီးကုလသမဂ္ဂရဲ့အခမ်းအကဏ္ဍဟာမဖြစ်မနေလိုအပ်နေစေပဲလို့ EU အကြီးအကဲကပြောဆိုခဲ့ပါတယ်။
ထိုင်ဝမ်ကိုဩစာလွှမ်းမိုးဖို့တရုတ်ကြိုးပမ်းလုပ်နေတာတွေကိုရပ်ဖို့တုံ့ပြန်သွားမယ်လို့ထိုင်ဝမ်သမ္မတကသတိပေးလိုက်ပါတယ်။ထိုင်ဝမ်ကိုသူပိုင်သတ်မှတ်ထားတဲ့တရုတ်ကပြီးခဲ့တဲ့နှစ်တွေအတွင်းထိုင်ဝမ်ကျွန်းတဝိုက်စီးရေးလေ့ကျင့်မှုတွေတိုးလှလာသလိုကုန်သွယ်ရေးပိတ်ဆို့မှုနဲ့ဩစာလွှမ်းမိုးဖို့လုပ်ရတွေကိုဇက်တိုက်လှုပ်လာနေတယ်လို့ထိုင်ဝမ်သမ္မတလိုက်ချန်တဲကဆက်ဆွဲလိုက်ပါတယ်။တရုတ်ကလက်ရှိစစ်ဘက်နဲ့ရဲဘက်ရရှိတွေရရှိဟောင်းတွေရာဇဝတ်ဂိုင်းတွေနဲ့မီဒီယာပါဝင်နယ်ပယ်ဆောင်ကလူပုဂ္ဂိုလ်တွေကိုတုံးပြီးအဖြစ်အမောက်လုပ်ငန်းတွေနဲ့ထိုင်ဝမ်ကိုစိတ်ဝင်ဩဇာလွှမ်းမိုးဖို့ကြိုးစားနေတယ်လို့သမ္မတလိုင်ကအကြီးတန်းလုံခြုံရေးရှိတွေနဲ့အစည်းအဝေးပြီးသမ္မတရုံးကတိုက်ရိုက်ထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါအစိုးရအချက်လက်တွေအရပြီးခဲ့တဲ့နှစ်ထဲတရုတ်နိုင်ငံသား64ယောက်ကိုတရှို့လုံးမှုနဲ့ဆွဲချက်တင်ခဲ့ပြီးဒါက2021ခုနှစ်တုန်းကထက်သုံးဆပိုများတယ်လို့သမ္မတလိုင်ကပြောခဲ့ပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာပြည်တွင်းစံလိုအပ်မှုရှိနေပေမဲ့လာမယ့်2000 30ခုနှစ်ရောက်ရင်လက်ရှိစံတင်ပို့မှုထက်ရှစ်ဆတိုးပြီးတင်ပို့နိုင်အောင်လှုပ်ဆောင်သွားမယ်လို့ဂျပန်အစိုးရတာဝန်ရှိသူတွေကဒီကနေ့ကြာတာပတိနေ့မှာပြောဆိုလိုက်ပါတယ်ဂျပန်နိုင်ငံမှာခေါက်ဆွဲပေါင်မုန့်နဲ့အခြားအစာအစာတွေစားသုံးမှုတိုးချက်လာခဲ့ပြီးနောက်ဆန်စားသုံးမှုနဲ့ထုတ်လုပ်မှုကနေပေါင်း60အတွင်းထက်ဝက်လောက်ကျဆင်းသွားခဲ့ပါတယ်။ဒါကြောင့်ဂျပန်နိုင်ငံမှာရေရှိချိန်မှန်းချက်ထားပြီးဆန်ထုတ်လုပ်တင်ပို့ဖို့ကိုတိုးမြှင့်သွားဖို့လှုံ့ဆော်တာလို့ဂျပန်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့2024ခုနှစ်အတွင်းဂျပန်နိုင်ငံရဲ့ဆန်တင်ပို့မှုဟာတန်ချိန် 45,000 ရှိခဲ့ရာကနေလာမယ့်2030ခုနှစ်အရောက်မှာတန်ချိန် 35,000 အထိတင်ပို့နိုင်အောင်ကြိုးပမ်းချက်ထားလှုံ့ဆော်သွားမယ်လို့ဂျပန်စိုက်ပျိုးရေးဝန်ကြီးဌာနတာဝန်ရှိသူတူဦးဖြစ်တဲ့မာဆာကာဇူကာဝါဂူချီကပြောဆိုပါတယ်။လောလောဆယ်မှာဆန်မလုံလောက်မှုကြောင့်ဂျပန်နိုင်ငံမှာဆန်စည်းတွေကပြီးခဲ့တဲ့နှစ်ထက်2ဆလောက်တက်သွားပါတယ်။ဒါကြောင့်အရန်ဆန်တွေကိုအစိုးရကလေလံစနစ်နဲ့ပြန်ပြီးထုတ်ရောက်ပေးနေပါတယ
်။အီရန်နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်မရဖို့အမြင့်ဆုံးဖိအားပေးတားဆီးသွားမယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်။ဂျီရီနီယန်သူလာမှုနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့အချိန်အီရန်ကနျူကလ িয়ার ဆွေးနွေးပွဲအတွက်ကမ်းလှမ်းမှုကိုပယ်ချလိုက်တဲ့နောက်အမေရိကန်ကအခုလိုသတိပေးလိုက်တာပါနိုင်ငံတကာနည်းမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့ညွှန်ကြားရေးမှူးချုပ်စီရင်ခန်းစာအရအီရန်ကယူရေနီယံတွေအချိန်မြင့်ထုတ်လုပ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်မစ်ရှင်ထုတ်ပြန်ချက်မှာဖော်ပြပါတယ်ယူရေနီယံတွေကိုအများပြားထုတ်လုပ်ပေးနေပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်မှုမရှိသေးတဲ့အီရန်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြက်ပြက်သားသားဆန့်ကျင်နေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်းဝဲရဲ့စိုးရိမ်မှုတွေကိုလည်းလစ်လျူရှိနေတာလို့အမေရိကန်ဘက်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အီရန်ရဲ့လုပ်ရက်တွေပေါ်တင်းကြီးတညွတ်ထဲရှုတ်ချဖို့လိုတဲ့အကြောင်းလဲအမေရိကန်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပိတ်ဆို့တက္ကသမှုတွေဖြေလျှော့ပေးခဲ့တဲ့2015ခုနှစ်ကသဘောတူထားတဲ့ JCPOA နျူကလ িয়ার ကန့်သတ်ချက်တွေကိုအီရန်ဘက်က2019ကစပြီးချိုးဖောက်ခဲ့က2021မှာသူ့ရဲ့ဂရုတွေကိုအကောင့်ထဲမှာပေါ်တော့တာပါခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့ချက်တာရိညသတင်းတွေကိုကိုစောမိုးကျော်နဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်လိုက်ပါပထမဆုံးကတော့ American ဂျိုးပန်းပေးမယ်ရုရှားဘက်ကစီရေးအလျှော့ပေးစစ်ဆေးဖို့မရှိနိုင်ဘူးလို့ပြောနေတာပါယူကရိန်းမှာရုရှားချစ်ကြော်စစ်ကိုအဆုံးသတ်ဖို့ American ဆွေရဲ့ဂျိုးပန်းမှုကရုရှားဆိုရပေါ်ဖိအားတွေပေးနေပါတယ်ဒါပေမဲ့ရုရှားဘက်ကနယ်မြေတွေကိုအတိုင်းအတာတစ်ခုထိသိမ်းပိုက်ထားတာကြောင့်သူတို့ဘက်ကသိမ်းထားတဲ့နယ်မြေတွေကိုပြန်ပေးဖို့တော့ပြင်ဆင်ထားတာမရှိဘူးလို့ရုရှားဘက်ကတချို့ကပြောလိုက်ပါတယ်။မော်စကိုမြို့ကနေပေးပို့တဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါအောင်ခင
်ဗျ။ယူကရိန်းစစ်ပွဲစတင်ချိန်ကစပြီးမော်စကိုမြို့ဟာအခုသတင်းပတ်အတွင်းမှာယူကရိန်းဘက်က drone တွေနဲ့တိုက်ခိုက်တာကိုအများဆုံးခံခဲ့ရပြီးတော့ဒီတိုက်ခိုက်မှုကြောင့်၃ယောက်သေဆုံးပြီးတော့18ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပေမဲ့မော်စကိုမြို့မှာနေတဲ့သူအတော်များများကတော့စစ်ဖြစ်နေတာကိုလစ်လျူရှုထားဖို့ကြိုးစားနေကြပါတယ်။အချိန်တည်းမှာပဲအတော်များများကတော့ရုရှားအစိုးရနဲ့အမေရိကန်အစိုးရကြားကဆွေးနွေးမှုတွေကနေငြိမ်းချမ်းရေးရဖို့မျှော်လင့်နေကြပါတယ်။ရုရှားဘက်ကအဓိကရည်မှန်းချက်ကတော့သူတို့အင်အားသုံးသိမ်းယူထားတဲ့နယ်မြေတွေနဲ့နယ်နိမိတ်စီးအစ်စ်ကိုနိုင်ငံတကာကအတိအမှတ်ပြုဖို့ဖြစ်တယ်လို့အာနာဘိုင်တွေကပြောပါတယ်
။ Yes, что здесь будет как бы
ကျွန်တော်တို့နဲ့ယူကရိန်းအစိုးရကြားမှာနှစ်နိုင်ငံသဘောတူညီစာချုပ်ချုပ်ဆိုရမယ်ဆိုရင်တော့ရှင်းပါတယ်။အဲ့ဒါကတော့ငြိမ်းချမ်းရေးသဘောတူစာချုပ်ဖြစ်ပြီးအဲ့ဒါကရုရှားနယ်နိမိတ်အသစ်နဲ့ဆိုဗီယက်ပြည်ထောင်စုအလွန်ယူကရိန်းနိုင်ငံရဲ့နယ်နိမိတ်အသစ်ကိုတရားဝင်ဖြစ်စေမှာဖြစ်ပါတယ
်အခုလိုအခြေအနေတွေကြောင့်နှစ်ဖက်ပဋိပက္ခတွေအဆုံးမသတ်ခင်မှာကိုပဲအနာဂတ်မှာနယ်မြေတွေပို့ပြီးရလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့မော်စကိုမှာရှိတဲ့သူအတော်များများကအခုကတည်းကအောင်ပွဲခံနေကြပြီဖြစ်ပါတယ
်ဒါကတကယ်အောင်ပွဲပါရှမ်ပိန်ဖွင့်ပြီးအောင်ပွဲခံနိုင်ပါတယ်ဘလို့မှမရှုံးနိုင်ပါဘူးရုရှားအနေနဲ့ထိုးစစ်တွေကိုဆက်ပြီးတော့လုပ်ရမှာပါဘာကြောင့်လဲဆိုတော့ဘသူကမှအမေရိကန်ရဲ့ရည်မှန်းချက်ကိုမဖြတ်ပါဘူးသူတို့ကကျွန်တော်တို့ကိုကြောက်ပါတယ်ဒါပေမဲ့သူတို့ကသူတို့ရဲ့ကမ္ဘာအင်ပါယာကြီးတိဆောက်ဖို့စိတ်ကူးကိုစွန့်လွန့်လိုက်တာမဟုတ်ပါဘူ
းရုရှားယူကရိန်းစစ်ပွဲ၃နှစ်ကျော်ကြာလာပြီးတဲ့နောက်မှာတော့ရုရှားဘက်ကတည်ဆုံးသူက9000ကျော်ကျော်တယ်လို့တီးကြလွတ်လပ်တဲ့မီဒီယာဇိုနာသတင်းဌာနကဖော်ပြပါတယ်အခုလိုတည်ဆုံးမှုတွေရှိနေပေမဲ့လည်းရုရှားအစိုးရကတော့စစ်ပွဲကိုဆက်ပြီးတော့တိုက်နေစေဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတည်ဆုံသွားတဲ့ရုရှားစစ်သားတွေရဲ့အမေရိကန်နဲ့ဇနီးတွေနဲ့တွေ့ဆုံမှုအတွင်းရုရှားအနေနဲ့အလျှော့ပေးသွားမှာမဟုတ်ဘူးလို့ပြောပါတယ
်
ကျွန်တော်တို့ဘက်ကတော့ရှော့မှာမဟုတ်ပါဘူးကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးကိုအာမခံမဲ့ကျွန်တော်တို့နဲ့ကိုက်ညီမဲ့ကဘာကြီးကိုကျွန်တော်တို့ဘာသာကျွန်တော်တို့ရွေးချယ်ရမှာဖြစ်ပါတယ်
ရုရှားသမ္မတပူတင်ကိုဝေဖန်တဲ့သူတွေကတော့ရုရှားအစိုးရအနေနဲ့ရှော့ပေးလိုက်ရောမှုတွေလှုပ်လာနိုင်ကြောင်းဒါပေမဲ့လည်းသူတို့သိမ်းပိုက်ထားတဲ့နယ်မြေပိုင်ဆိုင်မှုတွေကိုလက်လွတ်လိုက်ဖို့ဆိုတာကတော့မဖြစ်နိုင်ဘူးလို့ရုရှားရေးလေလာတုံးသက်တဲ့ရေဒေါ်အဖွဲ့ရဲ့ညွှန်ကြားရေးမှူးကပြောပါတယ
်ကွန်ပရမစ်စ်မော့ဂတ်ဇကလူချတ်စ်ဣဝစ်ပရစ်ဆာဗလင်းကကိကတူဒရဂီခေါ်ပရော့
စစ်ပွဲပြီးတဲ့နောက်မှာတော့ယူကရိန်းရဲ့လုံခြုံရေးကိုဘယ်လိုဖွဲ့စည်းတိစောက်သွားမလဲဆိုတာတွေနဲ့ဆက်ဆက်တဲ့တခြားကိစ္စရပ်တွေမှာတော့အပေးအယူလုံညှိနှိုင်းမှုတွေဖြစ်နိုင်ပါတယ်ယူကရိန်းရဲ့လုံခြုံရေးပုံစံသစ်ဖွဲ့စည်းတဲ့ကိစ္စမှာဘာတွေလုပ်လို့ရနိုင်တယ်မရနိုင်ဘူးဆိုတာကိုပြောဖို့အတွက်ရုရှားအစိုးရကပါချင်ပါတယ
်အမေရိကန်နဲ့ယူကရိန်းတာဝန်ရှိသူတွေဆော်ဒီအာရေဗျမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာတော့ရုရှားဘက်ကလည်းအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့လိုလားနေကြပါတယ်အမေရိကန်အထူးသံတမန်ရုရှားကိုလာနေပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလုပ်သွားမှာဖြစ်တယ်လို့ရုရှားသမ္မတရုံးကဒီနေ့ကြာသပတေးနေ့မှာပြောကြားထားပါတယ်ခင်ဗျာ
အမေရိကန်ကကြိုးပမ်းပေမဲ့ရုရှားဘက်ကစီရရေးအလျှော့ပေးစစ်ဆက်ဖို့မရှိနိုင်ဘူးလို့ပြောနေတာကိုရနိုင်ပြောပြခဲ့တာပါအခုတော့အမေရိကန်အကူအညီရပ်ဆိုင်းမှုကြောင့်ကြီးမားတဲ့ထိခိုက်မှုရှိခဲ့တယ်လို့အကူအညီအဖွဲ့တွေကပြောတာပါအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ပါဝင်အမေရိကန်အေဂျင်စီအသီးသီးကကမ္ဘာတဝန်းကိုသိရေးရှင်ရေးလိုအပ်နေတဲ့ကယ်ဆယ်ရေးအကူအညီတွေကလဲလို့ကျန်တာတွေကိုရုတ်တရက်ရပ်ဆိုင်းလိုက်တာဟာအရှိတောင်အရှာကနိုင်ငံတွေရဲ့ဖွံ့ဖြိုးမှုနဲ့စာနာမှုဆိုင်ရာအကူအညီတွေကိုကြီးမားတဲ့ထိခိုက်မှုတွေရှိခဲ့တယ်လို့ထိုင်းနိုင်ငံမှာရှိနေတဲ့နိုင်ငံတကာအကူအညီအဖွဲ့တွေကပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံခြားသတင်းတောက်များအသင်း FCCT မှာမနေ့မတ်လ7ရက်နေ့ကကျင်းပတဲ့ခမ်းနားကိုသွားသတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ပြပြပေးပါအောင်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်အစိုးရအသစ်တက်လာပြီးနောက်ပိုင်းအသုံးစရိတ်တွေတိတိတသားသားလျှော့ချဖို့ရည်ရွယ်ချက်နဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကနေပေးနေတဲ့နိုင်ငံတကာအကူအညီတွေကိုရပ်ဆိုင်းခဲ့ပါတယ်ဒါကြောင့်အမေရိကန်ကူညီထောက်ပံ့မှုနဲ့လက်ပတ်နေကြတဲ့ကမ္ဘာတဝန်းကဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့မှုလုပ်ငန်းအများစုလည်းရပ်တန့်သွားခဲ့ကြပါတယ်။ဒီအကူအညီတွေကိုပြန်လည်သုံးသပ်ဖို့ရက်60ဆန်းကန်ထားတယ်လို့ထရမ့်အစိုးရကထုတ်ပြန်ခဲ့ပါတယ်။မလ10ရက်တနင်္လာနေ့ကတော့ USAID အစီအစဉ်နဲ့နိုင်ငံတကာကိုပေးနေတဲ့ contract 83ရာခိုင်နှုန်းကိုဖျက်သိမ်းလိုက်တယ်လို့ကြေညာပါတယ်။ဒီ contract တွေဟာအမေရိကန်အတွက်အကျိုးမရှိသလိုတချို့ကထိခိုက်စေတယ်လို့နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကအတည်ပြုခဲ့တာပါ။သမ္မတထရမ့်အစိုးရကတော့အမေရိကန်ကပေးနေတဲ့အကူအညီတွေကိုပြန်လည်သုံးသပ်ဖို့အတွက်ရက်60ရာကြီးဆိုင်းငံ့ထားခြင်းသာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒေတာတွေမှာစာနာမှုနဲ့ဖွံ့ဖြိုးရေးအကူအညီတွေဆောင်ရွက်ပေးနေကြတဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကတော့ USAID အပါအဝင်American agency တွေရဲ့အကူအညီရဆိုင်မှုဟာအရှိတောင်အာရှတိုက်ကနိုင်ငံတွေပေါ်အကြီးမားဆုံးထိခိုက်ခဲ့တဲ့အကြောင်းမနေ့ကဘန်ကောက်မြို့နိုင်ငံခြားသတင်းတောက်များအသင်း FCCT မှာကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုကြပါတယ်။အထူးသဖြင့်တော့လက်တလော့ပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံဟာအထိအနာဆုံးပဲဆိုတာကိုလည်းအလေးပေးပြောဆိုခဲ့ကြပါတယ်။အဲ့ဒီထဲကမှမြန်မာနိုင်ငံကဒုက္ခသည်တွေအများစုကိုလက်ခံထားရတာကတော့အင်းနီချင်းထိုင်းနိုင်ငံဖြစ်တယ်ဆိုတာကိုမြန်မာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့The Border Consortium TBC အဖွဲ့ရဲ့ညွှန်ကြားရေးမှူး Leon D. Remetan ကပြောပါတယ
် Now if we look at the situation of today it was 10,000
ဒီနေ့အခြေအနေကိုကျွန်တော်တို့ကြည့်မယ်ဆိုရင်လွန်ခဲ့တဲ့နှစ်40တုန်းကဒုက္ခတွေတထောင်ပဲရှိပါတယ်ဒီနေ့မှာတော့မြန်မာနိုင်ငံရဲ့နေဆက်တစ်လျှောက်ကစခန်း6ခုမှာဒုက္ခတွေတသိန်းနဲ့တထောင်ရှိပါတယ်2020ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အဲ့ဒီရေအတွက်ကတိတိတသားတိုးလာခဲ့ပါတယ်စခန်းတွေထဲမှာလူဦးရေက20ရာခိုင်နှုန်းတိုးလာခဲ့တာပ
ါထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့မြန်မာဒုက္ခသည်တွေဟာအထိနာဆုံးဖြစ်တာကြောင့်တခြားနိုင်ငံတွေကလည်းတိုးမြင့်ကူညီပေးကြဖို့လိုတယ်လို့45 Rights အဖွဲ့က Senior Advocacy Specialist ဦးဖြစ်သူ Patrick Phongsathong ကပြောပါတယ
် The 90,000 plusMyanmar refugees along the border
ထိုင်းနိုင်ငံတခြားကစခန်းကူးကူးမှာရှိနေကြတဲ့ဒုက္ခသည်9000ကျော်ဟာအဆိုးအဝါဆုံးအခြေအနေနဲ့ရင်ဆိုင်နေကြတာပါအဲ့ဒီတွေကတချို့လူတွေဆိုရင်နှစ်ပေါင်း30 40အထိအဲ့ဒီမှာရှိနေကြတာပါသူတို့တွေဟာစာနာမှုကူညီတွေအပေါ်မှာမိကိုအားထားနေကြတာပါဒါကြောင့်အခုလိုဖြတ်တောက်ခံရတာဟာသူတို့အသက်ရှင်ရည်ရည်အတွက်အကြီးအကျယ်ထိခိုက်သွားစေပါတယ်တခြားလူရှင်တွေကတိုးမြင့်ကူညီပေးကြဖို့လိုအပ်တယ်လို့ထိုင်းအစိုးရအနေနဲ့ဒုက္ခသည်တွေအတွက်ရည်ရှိအကျိုးရှိစီမင်းနီးလန်းကိုရှာဖို့လိုပါတယ်
ထိုင်းအစိုးရအနေနဲ့မြန်မာဒုက္ခသည်တွေကိုအပြင်ထွက်လုပ်လုပ်ခွင့်ပြုပြီးသူတို့ခြေရောက်ပေါ်သူတို့ရက်တီခွင့်ပြုလိုက်တာကမြန်မာဒုက္ခသည်တွေလက်တလောရင်ဆိုင်နေရတဲ့အခက်အခဲကိုဖြေရှင်းပေးတဲ့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့သူကအကြံပြုပါတယ
် These are extremely vulnerable people and giving people
ဒီလူတွေဟာတကယ်ကိုဒုက္ခရောက်နေကြတာပါ လူတွေကိုသူတို့ရာသင့်နဲ့အခွင့်အရေးပေးတာကပတ်စံအများကြီးမကုန်ပါဘူး။ဥပမာအဖြစ်ဒီလူတွေရာသင့်နဲ့အခွင့်အရေးကိုထိုင်းဆိုရကပေးလက်ခြင်းအဖြစ်ထိုင်းဆိုရအနေနဲ့လည်းငွေကြေးအကုန်ကျတတ်တာပါလေ။တကယ်တော့သူတို့တွေကထိုင်းဆိုရအတွက်အခွင့်အရေးရှာပေးနိုင်တယ်လို့ထိုင်းလူမှုအတိုင်းဝိုင်းအတွက်လည်းထောက်ကူဖြစ်စေပါလိမ့်မယ်
။သမ္မတထရန့်အစိုးရကနိုင်ငံတကာကိုပေးနေတဲ့အကူအညီတွေပြန်လည်သုံးသပ်တဲ့ရက်60ပြည့်ပြည့်သွားရင်အမေရိကန်ရဲ့အကူအညီတွေဘယ်အတိုင်းအတာအထိပြန်ပေးမလဲဆိုတာတော့မသိရသေးပါဘူး။လက်တလောအခြေအနေအရကတော့နိုင်ငံတကာကိုအမေရိကန်ကပေးနေတဲ့အကူအညီအများစုကိုအဓိကစီမံခန့်ခွဲပေးရတဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကိုတရားတည်ရှိနေရကနေနိုင်ငံရေးဝန်ကြီးဌာနအောက်ကိုပြောင်းထားပြီးဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အကူအညီရဆိုင်မှုကြောင့်ထိခိုက်မှုကြီးမားခဲ့တာကိုကုညီအဖွဲ့တွေပြောတာကိုဇန်ဝမ်လှိုင်ပြောပြခဲ့တာပါအခုတော့အမေရိကန်နိုင်ငံသားမြန်မာဆရာတော်ကိုအမှုနှစ်ခုနဲ့စစ်ကောင်စီဆွဲချက်တင်လိုက်တာပါရွှေဝါယုံဆရာတော်နတ်ဇော်လို့လူသိများတဲ့အမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာကိုစစ်ကောင်စီကအမှုနှစ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်ပုံမှန်လေးခုနဲ့အမှုဖွင့်ခံထားတဲ့ဆရာတော်ကိုနိုင်ငံတော်ကိုအကြီးညိုပြက်စီမှုလူဝဲမှုကြီးကြေးဥပဒေချုပ်ဖောက်မှုတွေနဲ့ဆွဲလိုက်တာပါအင်းစိန်ထားမှာဖက်စီခံထားရတဲ့ဆရာတော်အမှုရန်ကုန်ကပေးပို့တဲ့တဲ့ရင်ခြေခံပြီးကိုဝင်းခန့်မအောင်ပြောပြပေးပါအောင်ခင်ဗျာအ
မေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာကိုရန်ကုန်မြို့စော်ဘွားကြီးကုန်းမှာ2024ခုနှစ်နိုဝင်ဘာ23ရက်နေ့ကအာဏာပိုင်တွေကဖမ်းဆီးလိုက်ပြီးအင်းစိန်ထောင်မှာထိမ့်သိမ်းထားပါတယ်ဖမ်းဆီးခံပြီးတဲ့နောက်စစ်တပ်ကိုအကြီးညိုပြက်စီမှုပုံမှန်905ကကြီးလူဝင်မှုကြီးကြပ်ရေးအုပ်ပဒေပုံမှန်731အကြမ်းဖက်တိုက်ဖျက်ရေးဥပဒေတွေဖြစ်တဲ့90ညနဲ့52ကကြီးစုစုပေါင်းပုံမှန်4မှုနဲ့အမှုဖွင့်ခဲ့ပါတယ်။တင်းနေတာနေ့ကရုံးထုတ်ကြားနာပြီးနောက်ပိုင်းမှာတော့အမှု4မှုတွေကစစ်တပ်ကိုအကြီးညိုပြက်စီမှုပုံမှန်905ကကြီးနဲ့ဆွဲထားတဲ့အမှုလာဝကတ်အုပ်ပဒေနဲ့ဆွဲထားတဲ့အမှုနှစ်ခုအတွက်ခိုင်းလုံတယ်လို့ဆိုပြီးတော့ဆွဲချက်တင်လိုက်တာပါ။ဒီဆွဲချက်နှစ်ခုအတွက်မတ်လ18ရက်နေ့မှာစတင်စစ်ဆေးမှာဖြစ်ပါတယ်။ဒီမှုနှစ်ခုအတွက်အင်းစိန်ထောင်တွင်အထူးတရားရုံးမှာစစ်ဆေးနေတာလည်းဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်2ခုနဲ့ဖွင့်ထားတဲ့ကြမ်းနှစ်မှုအတွက်တော့မင်္ဂလာတုံခရိုင်တရားရုံးမှာဆွဲချက်တင်သင့်မသင့်ကြားနာမှုတွေဆက်လက်လုပ်နေဆဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားဖြစ်သူဆရာတော်ဦးပညာဇော်တာနတ်ဇော်ဟာအမေရိကန်ပြည်သူဝါရှင်တန် DC မှာရှိတဲ့မြန်မာတန်ရုံးကနေတရားဝင်ဗီဇာလျှောက်ပြီးမြန်မာနိုင်ငံတည်းကိုသွားရောက်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်အတွင်းတိမ်ကျောင်းတစ်ခုစောက်လုပ်လှူဒန်းတဲ့ပနက်တင်မင်္ဂလာဝဲအခမ်းအနားအတွက်မြန်မာနိုင်ငံကိုသွားရောက်ချိန်ဖမ်းခံခဲ့ရတာပါ။သူဟာအရင်ကနိုင်ငံရေးမှုနဲ့ဖန်စီအကျဉ်းချခံရမှုနဲ့နိုင်ငံရေးအကျဉ်းသားအောင်ဖြစ်သလို2009ရွှေဝါရောင်တော်လှန်ရေးမှာပါဝင်ခဲ့မှုအတွက်နောက်ွယ်မှာပြစ်ဒဏ်ချခံခဲ့ရမှုပါတယ်။ဒါပေမဲ့စစ်ကောင်စီကတရားဝင်ခွင့်ပြုတဲ့ပြည်ဝင်ခွင့်ဗီဇာနဲ့မြန်မာနိုင်ငံကိုပြန်သွားချိန်ဖမ်းခံခဲ့ရတာနဲ့ပတ်သက်လို့တရားလွတ်တော်ရှေ့နေဥပဒေပညာရှင်တို့ဖြစ်တဲ့ဦးကြည်မြင့်ကအခုလိုသုံးသပ်ပါတယ
်။ဥပဒေနဲ့ညီသလားဆိုတဲ့အခါကျတော့ခိုးဝင်လာတာမဟုတ်ဘူးဒီလောက်ပါကအဲ့နေကြီးအောင်ဗီဇာနဲ့လာတာပဲဘယ်လိုလုပ်ပြီးတော့လောက်ပါကလည်းညီစရာရှိမှလဲငါငါပေါ့ငါငါဘာဖြစ်လဲဆိုရှင်ဘယ်တော့ငါငါဖြစ်တာလဲအဲ့ဒီလားပေါ့ကာလာစီကတိုင်းရှိသေးတယ်လေမလို့မုံသားတယ်ငါငါကိုကျေးဇူးလေလူတိုင်းလူတိုင်းတော်တော်များများငါငါရှိတယ်ဆရာလည်းငါငါဆရာကြော်ကုန်းမှလည်းငါငါကတ်ထားတာအဲ့ဒီငါရငါကိုအာနာရှင်တည်နေရေးအတွက်လိုးစလိုသုံးနေတဲ့ကြောင့်မလို့ဒါဥပဒေနဲ့တော့မညီဘူးအဲ့လိုမညီအောင်ကလည်းပဲရှင်းနေချုပ်ကိုနှိမ့်ထားပြီးတော့ရှင်းနေချုပ်ကဘာမှပြန်ပြောခွင့်မရှိဘူးအဲ့ဒါဥပဒေနဲ့တော်လို့မရဘူးလို့ပြောခွင့်မရှိတော့ဘဲနဲ့လုပ်ချင်တယ်လို့လုပ်နေတာမလို့ဗမာနိုင်ငံမှာဖြစ်ပျက်နေတဲ့အမှုခင်းတွေကဥပဒေနဲ့မညီဘူးလို့ဆရာဒီလိုပြောချင်ပါတယ်နော
်ဦးစင်းနတ်ဇော်ဟာလက်ရှိမှာကျမ်းမာရေးကောင်းကောင်းမွန်မွန်ရှိနေတယ်လို့တရားရေးနဲ့နှိစက်သူတွေကပြောပါတယ်အခုချိန်ထိဆရာတော်နတ်ဇော်ကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းခဲ့တယ်ဘာကြောင့်တရားစွဲတယ်လဲဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးသာသနာတစဒမစတီးယာစာချဆရာတော့အရှင်ပန်ငိမ့်နာကတော့မြန်မာနိုင်ငံဟာဗုဒ္ဓဘာသာနိုင်ငံဖြစ်ပေမဲ့အာဏာသိမ်းအုပ်ချုပ်နေသူတွေဟာအာဏာတည်မြဲရေးအတွက်မတရားမှုတွေဇက်တိုက်လုပ်နေတာဖြစ်တယ်လို့အခုလိုမိန့်ပါတယ
်။စေအုပ်စုကသူတို့နဲ့ဆန့်ကျင်ဘက်ဖြစ်လာပြီဆိုရင်သူတို့အာဏာကိုထိပါလာပြီဆိုရင်သူတို့မှာဖျားလည်းမရှိဘူးတရားလည်းမရှိဘူးတန်ခါလည်းမရှိဘူးကိုချင်းစာတရားလည်းမရှိဘူးသူတို့မထင်ရင်မထင်တယ်လို့ဖန်စီညှဉ်းပန်းနှိပ်စက်အကျဉ်းချမှာပဲမြန်မာနိုင်ငံကဆိုရင်အသက်အန္တရာယ်ထိပါဖြောဖြက်ခံရတာတွေလက်လွန်ချေလွန်ဖြစ်သွားတဲ့တာဒကတွေဒါအများကြီးပါပဲဦးစင်းကတော့ဒီလိုပဲမှတ်ချက်ပေးကြပါလေ
ဆရာတော်ဦးပညာစောတာဟာ1990ပတ်တနေကုတ်တနာကန်ဆောင်ခြင်းတပိတ်ကန်ဆောင်ပွဲမှာတစ်ကြိမ်1998ခုနှစ်မှာတစ်ကြိမ်နိုင်ငံရေးလှုပ်ရှားမှုနဲ့ထောင်ဒဏ်နှစ်ရှည်နှစ်ကြိမ်ချခံခဲ့မှုနဲ့နိုင်ငံရေးကျင်းသားဟောင်းတစ်ယောက်ဖြစ်ပါတယ်2000ခုရွှေဝါရောင်တန်ခါလှုပ်ရှားမှုမှာ ဦးဆောင်ဆရာတော်နှတ်စောအဖြစ်ပါဝင်လှုပ်ရှားခဲ့ပြီးတဲ့နောက်အမေရိကန်ပြည်အောင်စုမှအခြေချသတင်းတုံးနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံပေါ်ခီးသွားကြံပြူချက်တွေထုတ်ပြန်ခဲ့ပြီး2024ဇွန်လကစလို့အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံကိုမသွားဖို့ခီးသွားတတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားမြန်မာဆရာတော်ကိုအမှုနှစ်ခုနဲ့စစ်ကောင်စီဆွဲချက်တင်လိုက်တာကိုဝင်းခံမအောင်ပြောပြခဲ့တာပါအခုတော့ဖျားသုံးစုပဲခြေရွာတွေမှာခြေအားဖြောက်နေတဲ့တရုတ်တွေပို့များလာတာပါမြန်မာနိုင်ငံကင်းပြည်နယ်ဖျားသုံးစုမြို့တဲကနေတရုတ်နိုင်ငံသားတွေထွက်သွားဖို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKB ကအမိန့်ထုတ်ခဲ့ပြီးတဲ့နောက်ခြေရွာတွေပဲခြေအားဖြောက်ပြောင်းရွှေ့နေတဲ့တရုတ်နိုင်ငံသားတွေပို့များလာနေတယ်လို့ဒေသခံတွေကပြောပါတယ်ရရီမြို့နယ်တဲကရွှေကုတ်ကိုပါဝင် online ဝေလင်ဂိုင်းတွေကိုနှိမ်လင်းခြင်းကဆလို့အခုလိုဖျားသုံးစုပဲပြောင်းလာတဲ့တရုတ်တွေပုံများလာနေတာရန်ကုန်ကပေးပို့တဲ့တဲ့ရင်အခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံနဲ့နေဆက်ဖြစ်တဲ့မြန်မာနိုင်ငံဘတ်ချက်မှာအခြေဆိုင်ပြီးတော့ online ငွေလိမ်လုပ်ငန်းတွေလုပ်နေကြတာကိုတရုတ်နဲ့ထိုင်းနိုင်ငံတွေကဖိအားပေးခဲ့ပြီးတဲ့နောက်မြန်မာဘက်ကလည်းနှိမ်နင်းမှုတွေလုပ်ခဲ့ပါတယ်မြရီမြို့တွေကရွှေကုတ်ကို KK Park မဲထော်တလေးစတဲ့နေရာတွေကအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုရှင်းလင်းနေပြီးတော့အဲ့ဒီမှာအလုံးလုံးနေကြတဲ့နိုင်ငံသားသားအများအပြားကိုလည်းကရင်နယ်ကြားစောက်တက်တဲ့ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA ကကဲတင်ခဲ့ပါတယ်။အဲ့ဒီလိုရှင်းလင်းနေချိန်မှာတရုတ်နိုင်ငံသားအများအပြားဖျားသုံးစုမြို့နယ်ဘက်ကိုပို့ပြီးတော့ရောက်လာကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံသားတွေဒေသတွေကနေထွက်သွားကြဖို့DKBA ကလည်းအမိန့်ထုတ်ထားတဲ့အတွက်တရုတ်နိုင်ငံသားတွေဟာလူမြေကွေးမှာမနေကြတော့ပဲကျေးရွာတွေဘက်ကိုပြောင်းနေကြတယ်လို့လုံခြုံရေးအရာနဲ့မြေမဖော်လို့တဲ့ဖရာသုံးစုမျိုးကတူဦးကအခုလိုပြောပြပါဗျ
။အကုန်လုံးမထုတ်ပါဘူးလေ။မတွေ့နေရပဲအကုန်လုံးဒီမှာပဲတွားလာနေတာပဲ။ဒါပေမဲ့ဟိုပုံမှန်တော့လည်းနေရောရတော့ခမန်းကြီးကတော့တောင်းဝေးချင်းတော့ရှိတယ်လို့ထင်တာပဲ။ထောင်ချီလို့ပြောမှာကျွန်တော်တို့ကခမန်းကြီးပေါ့။အပြောင်းပို့လာကစီစဉ်နေချောရလို့တရင်ချောတယ်။သူနေရတူတူတာမှရှိနေမှာပဲ။ဘယ်လိုထွက်ပြလာမလဲလောလောဆယ်တော့ဆယ်ဘမာနာတွေအီဝါသဘာဝကြီးတခုရဲ့နောက်ပြီးတော့စဘလူးရေကူကံသဘာဝကြီးတွင်ပြနာရဆောင်ဦးလေးရဲ့နောက်လူတွေကတော့သူတို့နေရာမှာသူရှိနေကြတယ်အဒီကီဒီဘီပြနာရလေးတော့တိုင်းလို့ပါလို့အရင်မှာဆိုရင်အပြင်လူတော်ကလုံးမရအောင်ဒီမှာတရုတ်စာနဲ့ဒီကတော့တိုင်းလုံးပါသူစောင်းဦးတွေကပိတ်ပိတ်ရတာပဲရှိတယ်သူစောင်းဦးတွေကသူတို့ချင်းရောကျော်လို့တော်လာနေကြတာအရင်ကလူရဲ့ငကားတော်လာတာပေါ့မရှိတော့တာတခုပဲ
တရုတ်ငွေလိမ်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသား86ဦးကိုပြီးခဲ့တဲ့ February လဒုတိယအပတ်ထဲမှာ DKB ရဲ့အဖွဲ့ကလွှဲပြောင်းပေးခဲ့တယ်လို့ဖျားသုံးစုမျိုးကန်တွေကပြောပါတယ်ဂရီပြည်နယ်ဖျားသုံးစုမျိုးနယ်တွေကတရားမဝင်စားတောက်ကုန်လုပ်ငန်းတွေကာစီနိုလောက်ကစားလုပ်ငန်းတွေမှာလုံခြုံရတဲ့တရုတ်နိုင်ငံသားတွေအနေနဲ့ February 28ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာကြဖို့ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA ကပြီးခဲ့တဲ့ February 9ရက်နေ့မှာအမိန့်ထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံသားတွေလူမျိုးကွေးသွားလာလှုပ်ရှားမှုကလောလောဆယ်တိတိတသားနဲ့ပါသွားပေမဲ့ဖျားသုံးစုဒေသကနေအကုန်လုံးထွက်ခွာသွားတာမရှိဘူးလို့လုံခြုံရေးအရာနာမည်မဖော်လို့တဲ့မြို့ခံတွေက VOA ကိုပြောပါတယ်ဖျားသုံးစုမြို့နဲ့ဆယ်မိုင်လောက်ဝေးတဲ့ DKBA ရဲ့အမတ်လက်လီးဖြူဟာနေမြေဖြူဟာမှုဘုံမှုကြီးစောအေဝမ်ပိုင်တဲ့တဘာဝရေတကုန်အပန်းဖြေစခန်းနဲ့ကြောက်ဘလူးကျေးရွာတွေဘက်ကိုပြောင်းရွှေ့သွားကြတယ်လို့မြို့ကန်တွေကပြောပါတယ်။ဒါပေမဲ့ဒီပြောဆိုမှုနဲ့ပတ်သက်လို့ VOA ကတီးခြားအတည်မပြုနိုင်သေးပါဘူး။တရုတ်လူမျိုးတွေလူမျိုးကွေးကနေခြေရာပျောက်သွားတာနဲ့ပတ်သက်လို့လုံခြုံရေးအရာနာမည်မဖော်လို့တဲ့နောက်ထပ်မြို့ကန်တူကတော့ဖျားသုံးစုမျိုးအပြင်ဘက်ရောက်ကုန်တာလို့ပြောပါတယ်။
နေဒီဘက်ကတော့ရှိသွားတယ်မြို့ပေါ်မှာတော့တိမ်မတွေ့တော့မြို့ပေါ်မှာတော့အဒီဆိုင်ငန်းခွင့်ရလူတွေတော့ရှိတယ်တော့ဆောက်ဆိုင်တွေကတော့လူတွေစပင်းချက်ဆိုင်ပါနေတယ်မြို့ကြီးခွင့်ရလူတွေတော့ရှိတယ်ဒီပြောလို့မရင်တော့မြို့ကထောင်နေရှိတယ်ဒီစားရတယ်မှာလည်းအဒီလူတွေပေါ့သူပြောဖို့လည်းအနေချင်းပေါ့အခုကတော့သူဒီဟိုဂျွာရီဂျွာရီကင်းဂျွာရီဂျွာရီဘက်မှာလာတော့သူနေနေတော့ရှိတယ်ပေါ့ဒါတုံးသွားတယ်မြို့ပြပေါ့တော်ဘူးတော်ဘူးရှိမယ်ဒီမှာပုံဝန်ပိုင်းနေပုံဝန်ကြီးတွေကိုရှိမယ်အော်တချာကင်းရွာလေပေါ့
မြရီမြို့နယ်ရွှေကုတ်ကိုမြို့တဲ့အွန်လိုင်းငွေလိမ်လုပ်ငန်းမှာလုံခြုံနေသူတွေကို6လအတွင်းထွက်ခွာဖို့ပုံမူကြီးစောချစ်သူဦးဆောင်တဲ့နေကြားဆောင်တဲ့ BGF က2024ခုနှစ်မေလမှာတတိပေးစာထုတ်ပြန်ပြီးနောက်ပိုင်းတွေကဖျားသောစုမျိုးဘက်ကိုလူကြီးထောက်ကနန်းလောက်ရောက်လာကြတယ်လို့မျိုးကန်တွေကပြောပါတယ်အွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းလှိုင်ဖို့ထိုင်းနိုင်ငံကမြန်မာနယ်စပ်ဘက်ကိုအင်တာနက်လျှက်စင်ပြီးတဲ့လောင်စာဆီရောင်းချမှုကိုအခုချိန်ထိဖြတ်တောက်ထားပါတယ်ရှင်
ဖျားသုံးစုပဲခြေရွာတွေမှာခြေရဖြောက်နေတဲ့တရုတ်တွေပုံများလာတာအလိမ်မှာပြပြခဲ့တာပါအခုလိုသတင်းတွေပြီးမကြာခင်ထုတ်လိုက်မဲ့ဒုတိယပိုင်းနိုင်ဝက်မှာကျသာရင်းညာပတ်စဉ်ခဏတွေဖြစ်တဲ့ဥအောင်ခင်မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေဇက်တိုက်လာဖို့ရှိသေးတယ်လို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒီ UI စီစနေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် UI မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ UI American တန်ကနေမတ်လ13ရက်ကြာသာရင်းညပိုင်းရေဒီယိုစီစနေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32ကနေည10နာရီထိရုပ်သံကပါပေါင်းပြီးဆက်ပြီးတိုက်ရိုက်ထုတ်လင်းပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်ခံမှာတော့ကြာသာရင်းညတိုင်းပတ်စင်ထုတ်လင်းပေးနေကြအပတ်စင်ကဏ္ဍတွေကကျွန်တော်ပြပြနေကြကျမရေကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပထမပါ။ဒီတစ်ပတ်မှာတော့အာရခစစ်တီတော်ဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။နေမြေကျွမ်းကျင်မှုခေါင်းဆောင်ကောင်းရရှိမှုနဲ့စိတ်သက်ခိုင်မာမှုပြင်းထန်မှုတွေပြည့်စုံနေတဲ့အာရခစစ်တီတော်တွေအကြောင်းဥအောင်ခင်ပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မှာအာရခတပ်တော်စစ်နိုင်ပြီးနေမြေတွေသိမ်းပိုက်နေတာကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအလွန်စိတ်ဝင်စားကြပါတယ်ကုတေသနာဌာနနဲ့စာနယ်ဇင်းတွေမှာဒီအကြောင်းကိုအများဆုံးရေးတာတွေ့ရပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းအာတန်ပြည်နယ်ကဝါရင်သတင်းတောက်ရာဂျိဘတ်တာချာယာဟာမနစ်ကရခိုင်ဒေသကိုကွင်းစင်လေ့လာပြီး The Diplomat စာဆောင်မှာဆောင်းပါးရေးပါတယ်။ဒီဆောင်းပါးကို DMG Development Media Group ကမြန်မာပြန်ပြီးဇန်နဝါရီလ10ရက်နေ့ကထုတ်ဝေထားပါတယ်။အာရခတပ်တော်ပေါ်ထွက်လာပုံကိုတင်ပြထားတာပါပဲအာရခတပ်ကိုဖွဲ့စည်းပြီး6နှစ်အကြာမှာရခိုင်မျိုးသားအဖွဲ့ချုပ် ULA ကိုဖွဲ့စည်းတာတွေ့ရပါတယ်ဘူတင်နောက်တိုက်ပွဲမှာအာရခတပ်ကဖမ်းဆီးရမိတဲ့မြို့နယ်ရဲမှူးအောင်ကျော်ကျော်ကိုရာဂျိဘတ်တာချာယာကလွန်ခဲ့တဲ့ဇူလကတွေ့ဆုံမေးမြန်းပါတယ်အာရခစစ်သည်တွေဟာယုံကြည်ချက်ခိုင်မာပြင်းထန်တဲ့လူငယ်တွေဖြစ်တာမို့ရခိုင်ပြည်အတွက်အသေးခံပြီးတိုက်ပွဲဝင်ဖို့အဆင်သင့်ဖြစ်နေကြတယ်လို့ရဲမှူးအောင်ကျော်ကျော်ကပြောပါတယ်တဲ့စကားစတက်မှာဒီလိုစိတ်ဓာတ်မျိုးအရေးအသွေးမျိုးကင်းမဲ့နေတယ်လို့ဆိုပါတယ်ပြည်သူလူထောက်ခံမှုရတာဟာလည်းအာရခစစ်တီတို့ရဲ့အားသာချက်ဖြစ်ပါတယ်စကားစတက်ကတော့အစ္စလာမ်အကျမ်းဖက်သမားတွေနဲ့ပူးပေါင်းပြီးအရတားတွေကိုပြစ်မှတ်ထားတာကြောင့်စကားစတက်ကိုနိုင်ငံခြားတန်းလို့ရခိုင်ပြည်သူတွေကယူဆပါတယ်တဲ့ရခိုင်စစ်တီတွေအောင်ပွဲရတဲ့အကြောင်းရင်းအများကြီးရှိပေမဲ့ခေါင်းဆောင်မှုဟာအဓိကကျတယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ်ရဲ့မြောက်ဦးနဲ့ကြောက်တော်နိုင်ငံရေးမှူးဦးလာစောပြောတာကိုလည်းရာဂျိကဖော်ပြပါတယ်အရင်ကအဖွဲ့အစည်းအမျိုးမျိုးနဲ့ခေါင်းဆောင်မှုအမျိုးမျိုးရှိပါတယ်အရခတက်ကတော့အတိုင်းအဝိုင်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးလှုပ်ရှားမှုမှာအကျုံးဝင်အောင်လုပ်ထားပါတယ်။အရင်အဖွဲ့အစည်းတွေကဒါမျိုးမလုပ်ကြပါဘူး။လူမျိုးရေးဘာသာရေးအရာခွဲခြားဆက်ဆံတာမျိုးအရခတက်မှာမရှိပါဘူး။ဒါဟာရှင်းလင်းတဲ့နိုင်ငံတည်ဆောက်ရေးမူတစ်ခုဖြစ်တယ်လို့ဥလာစောကဆိုပါတယ်တဲ့။ဆက်ဆံရေးထိရောက်အောင်ပူးပေါင်းဆောင်ရွက်ကြပါတယ်။စစ်ဒေသ၉ခုဖွဲ့စည်းပြီးလျှော့ဆစ်ဌာနချုပ်ကဥဆောင်ညွှန်ကြားပါတယ်အခြားတော်လိုင်းအင်အားစုတွေနဲ့မဟာမိတ်ဖွဲ့တာဟာလည်းအရက်ခတ်တပ်ရဲ့စစ်အင်အားကိုကြီးထွားစေပါတယ်အခုဆိုရင်ကရင်ကချင်ရှမ်းပြည်နယ်နဲ့စကိုင်းမကွေးတိုင်းတွေမှာပါအရက်ခတ်စစ်တီတွေရှိနေပါပြီနောက်ထပ်ဆင်ကားမှာအရက်ခတ်တပ်တော်ဟာ TNLA တာရင်အမျိုးသားလူမျိုးရေးတက်တော့ MNDAA ကိုကန်တာ KIA ကချင်လူမျိုးရေးတက်နဲ့မြောက်ပိုင်းမဟာမိတ်ကိုဖွဲ့စည်းပါတယ်။နောက်တော့သုံးညီနောင်မဟာမိတ်အဖွဲ့ဝင်အဖြစ်တစ်တုံညာ29စစ်စင်ရေးမှာပါဝင်ဆင်နွှဲပါတယ်။မဟာမိတ်ဖွဲ့လာကြောင်တိုက်ခိုက်ရေးစွမ်းရည်တွေတိုးတက်လာတယ်လို့ဆိုပါတယ်။စစ်အာဏာသိမ်းမှုကိုတံပြန်ဖို့မဟာမိတ်အသစ်တွေလိုအပ်တယ်ဆိုတာကို သဘောပေါက်ပေမဲ့အာရခတတ်တော်ဟာအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရနဲ့တရားဝင်ပုံမှန်ဆက်သွယ်ရေးလုပ်ဖို့စိတ်မကူးသေးပါဘူးကျွန်တော်တို့မှာကိုပိုင်အမြင်ခံယူချက်နဲ့ဥတီချက်တွေရှိတယ်လို့အာရခတတ်စီဦးစီးချုပ်ကဆိုပါတယ်အာရခဒေတာလွတ်မြောက်ရေးအတွက်အာရခပြည်သူတွေတိုက်ပွဲဝင်နေချိန်မှာဗမာပြည်သူတွေကလည်းသူတို့လိုချင်တဲ့ပန်းတိုင်ကိုအမြန်ရမယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်တဲ့အန်ယူဂျီအစိုးရကိုအာရခတတ်တော်ကသတိထားပြီးဆက်ဆံနေပေမဲ့ချင်းပြည်နယ်မကွေးနယ်အရာဝတီတိုင်းမှာဖွဲ့စည်းထားတဲ့ PDF တပ်တွေကိုလက်နက်ထောက်ပံ့ပြီးစစ်တင်တန်းပေးနေပါတယ် CBA ချင်းကြီးနောင်အဖွဲ့နဲ့လည်းအများဆုံးဆက်ဆံနေလို့ဆိုပါတယ်ရခိုင်ပြည်နယ်နေရာအများစုကိုထိန်းချုပ်ထားတဲ့အာရခတတ်တော်ကိုပြန်ဆိုင်နိုင်မဲ့အင်အားစုဆိုတာမရှိသလောက်ပဲလို့ဆိုပါတယ်အပြည့်ရစာချုပ်လက်မှတ်ထိုးခဲ့တဲ့ရခိုင်လွတ်မြောက်ရေးပါတီမှာစစ်သား100လောက်သာရှိပြီးစက္ကစတက်တဲ့စစ်တွေမှာပူးပေါင်းဆောင်ရွက်နေပါတယ်ဒေါ်စောမြရာဇာလင်းဦးဆောင်တဲ့ရခိုင်လွတ်မြောက်ရေးပါတီဟာလူငယ်တွေကိုရမျှစုဆောင်ပြီးစစ်တွေမှာစစ်တင်တန်းပေးနေတယ်လို့ဖေဖော်ဝါရီ21ရက်နေ့ထုတ် DMG သတင်းမှာဖော်ပြပါတယ်ဒါပေမဲ့နယ်မြေကျွမ်းကျင်မှုကြောင့်အပေါ်စီးရထားတဲ့ရခိုင်တပ်အကြောင်းစစ်ဒေသမှုဗိုလ်မှူးကြီးထွန်းရိုင်ပြောတာကိုလည်းရာဂျိကဖော်ပြပါတယ်စစ်ပွဲမဆမီကလေးကအာရခတပ်ဟာမြစ်ကြောင်းတစ်လျှောက်စစ်တီတဲ့လက်လက်ပစ္စည်းတွေအလေးအမြန်ပို့ဆောင်နိုင်မဲ့ဤစနစ်ကိုတုံးတာအထိုင်ကျနေပါပြီစက္ကစတပ်ကတော့မြစ်ကြောင်းတွေမှာသွာလာလှုပ်ရှားရတာအဆင်မပြေလို့ဂျိုင်းထူတဲ့ကားလမ်းကိုသာမိခိုးနေရပါတယ်အာတာချက်တွေကိုကြမ်းကျင်စွာအသုံးပြုနိုင်တဲ့စစ်ဗျူဟာကြောင့်အရခစစ်တီတွေဟာရှေ့တိုးဖို့သာရှိကြောင်းရာဂျိဘတ်ချာယာကသုံးသပ်ထားပါတယ်ခင်ဗျာ
အရခစစ်တီတော်တွေစွန့်ရင်ပြေဆုံးလာတာဥအောင်ခင်သုံးသပ်ပြခဲ့တာပါအခုတော့ကျမ်းမာရေးခဏပါအသေးရောင်တာဝါအီပူကုဆတ်မှုကိုပြောထားပါတယ်မြန်မာနိုင်ငံရဲ့ဒီအသေးအောင်သားဝါအေပိုကုဆတ်မှုတချို့များလာတာမှုကာကွယ်နေနေကုဆတ်ပုံကိုသိထားတဲ့လို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဒီအေပိုဘလို့အထူးကကုဆတ်နိုင်လာပါလဲဒီကြောင့်နယူးယောက်မြို့ဝက်ကော့ဖ်ဖိုက်ဆေးရုံအထွေထွေယောဂကုဌာနဒူဆေးရုံအကြီးနဲ့မြန်မာလူနာတွေကိုလည်းအင်တာနက်ဖုန်းကတဆင့်ကူညီပေးလာတဲ့ကုဆတ်ယောဂအထူးကဒေါက်တာဆရာသက်ကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာโอเคทุกผู้เสียวันจีดร.ซียาดักเนี่ยตัวเราเมียนมาနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့เนาะဒီအပိုင်းတဲမှာဒီအသေးရောင်သားဝါပိုးပေါ့เนาะကုဆက်ပြန်ပွားမှုဟာဟိုတစုံတရာခက်စိတ်စိတ်ဖြစ်လာပြီးတော့စိုးရိမ်မှုတွေရှိလာတဲ့အချိန်မှာပေါ့เนาะစက်မိုက်ဝန်ကြီးဌာနကလည်းဒီကာကွယ်ဖို့သတိပေးချက်တွေထုတ်ပြန်လာတော့ဒီယောဂါနဲ့ပတ်သက်ပြီးတော့ဆရာကြီးအများသိတဲ့ကာကွယ်လုပ်ငန်းတွေကိုအဓိကပြောမှာမို့ပါကနေစပြီးတော့ရှင်းပြခြင်းလဲဆရာ
။ဟုတ်ကဲ့ခင်ဗျာ။ပထမဆုံးတစ်ချက်ကတော့ပေါ့နော်ဒီအသက်ရောင်အတော်ဝအေပိုးပေါ့နော်ဆိုတော့တော်တော်များများလေးသိကြပါရင်အေပိုးရှိတယ်ဘီပိုးရှိတယ်စီပိုးရှိတယ်နောက်တစ်ခုကတော့ E လို့ခေါ်ရတာတစ်ခုရှိတယ်ပေါ့လေ။ So အဲ့ဒီ A B C and E ထဲမှာ B နဲ့ C ကတော့ကျွန်တော်တို့အနေနဲ့ needle လို့ခေါ်တဲ့ဒီဆေးထိုးတဲ့ပြွန်နေတဲ့ဆင်ပေါ့နော်ဆေးသုံးတဲ့လူတွေကနေတဲ့ဆင်ကူတယ်မိဘကနေသားသမီးကိုမွေးတဲ့အချိန်မှာကူတယ်။ဒါမှမဟုတ်လို့ရှိရင်တော့ဒီတရားနဲ့တရားအမျိုးသားတို့အမျိုးသမီးအမျိုးသီးတို့အမျိုးသားခေါ်တဲ့ဒီလေငါကနေတစ်ဆင့်ကူတယ်ပေါ့နော်။ဒီလိုမျိုးကိုယ့်ရဲ့သွေးထဲကိုရောက်တော့မှကူတဲ့ဟာပေါ့နော်။ဆိုတော့ A နဲ့ E ကတော့ကျွန်တော်တို့သုံးတဲ့စကလုံးကတော့လူကနေလူကိုတစ်ဆင့်ကူပါတယ်။ဒါမှမဟုတ်လို့ရှိရင် contaminated ဆိုတဲ့အစာတောက်တို့ရေတို့မှဒီပိုးဝရှိပြီးတော့တစ်ဆင့်ကိုကူပါတယ်။ဆိုတော့ဒီပိုးကဒီ A နဲ့ E ဆိုတဲ့ဒီပိုးနှစ်ခုဒီကျွန်တော်တို့သုံးတဲ့စကလုံးကတော့ဒီ figure oral route ပေါ့နော် figure oral ဆိုတော့ဟိုကိုရအင်းသာ
မဆင်ပါ
မဆင်ရနေတဆင်ဟုတ်ကဲ့ခင်ဗျာအဲ့ရနေတဆင်ပြဇာတ်သေးကိုဝင်နေဒါမှမဟုတ်လို့ရှင်လူတူကနေတူပေါ့နော်ဒါမှမဟုတ်လို့ရှင် contaminated ဟိုဒီဒီပိုးရှိနေတဲ့ရေဒါမှမဟုတ်အစာတောက်ကိုစားလို့ပေါ့နော်ဆိုတော့တဘောတရားတစ်ခုကဘလူနီးနဲ့ဒါအများဆုံးကုတာပေါ့နော်ခုနလိုပဲသွေးနိုးရောကုနိုင်လားဆိုကုနိုင်ပါလေဒါပေမဲ့ဒီခေတ်ဒီခါကြီးမှာတော့မရှိတော့ပါဘူးအရင်ရှာပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဘလူးလူတွေမှာကူးဆက်ခံရနိုင်ချေပိုများလဲဆရာ
ဟုတ်ကဲ့ခင်ဗျာ ဒီလူကနေသူကိုတစင်ဘလို့ကူးစလဲဆိုတော့ဒါကတော့အသက်ရအတော်ဘူးရှိတဲ့လူတယောက်ကအိမ်မှာနေလို့ရှိရင်သူကဒီလိုယောဂါကတော့ဟိုတယောက်ကနေတယောက်ကူးနိုင်တဲ့အနေအထားရှိပါတယ်ပေါ့နော်ဆိုတော့သူပြင်အိမ်မှာအတူတူနေတဲ့လူတွေဒါမှမဟုတ်လို့ရှိရင်အတူတူအိတ်တဲ့လူတွေဒါမှမဟုတ်လို့ရှိရင်ဗမာနိုင်ငံမှာတော့အသတိထားမှာဘုံကြီးကြောင်းလို့မှာလူတွေအများကြီးနေကြတယ်ဒါမှမဟုတ်လို့ရှိရင်လူကိုယုံလေအာနောက်တစ်ခုကဒီနိုင်ငံမှာတော့ကျွန်တော်တို့အများနဲ့ကြောက်တာကတော့လူကိုယုံလို့နောက်လူတွေအများကြီးထားတဲ့အကျင့်တောင်လို့ဒီလိုမျိုးလူတွေကိုစုပေါင်းပြီးတော့ထားထားတဲ့ဟာပေါ့နော်နောက်တစ်ခုကတော့ဒီလိုဒီလူတွေအများကြီးနေတဲ့စစ်တပ်တို့ရဲတို့ဒီလို line နေထဲမှာနေကြတာပေါ့နော်အဲ့လိုမျိုး dorm ဆိုတော့ခေါင်းကြောင်းသားတွေနေတဲ့အဆောင်တွေပေါ့လေဆိုဒီလိုဟာတွေမှာသူတို့ကဖြစ်တတ်တယ
်ဟုတ်ကဲ့ဆရာဘာကြောင့်အခုလိုဖြစ်တာလဲဆရာကြီ
းဘာကြောင့်မင်းဆိုတော့သူကလူအောင်လူကိုတစင်ကူးလို့ဖြစ်နိုင်တယ်လို့ခုနကပဲထားပါတော့တဲအောင်တော့ပို့ရှိတယ်လူတယောက်ကအိမ်သာသွားလိုက်တယ်လက်ကိုသေးချမစေးဘူးမစေးဘဲနဲ့သူအောင်လူတစင်တခြားသမင်းစားကမ်းမှာအတူတူလာပြီးတော့စားတယ်အဲ့ပကံကြီးကိုတခြားတယောက်ကနေထိတယ်ဒါမှမဟုတ်လို့ရှိရင်ဒီအိမ်သာခုံကနေတန်တန်ပြန်ပြန်မထားဘဲနဲ့တစင်ထိုင်မိတယ်ပြီးလို့ရှိရင်အဓိကကတော့ကိုယ့်ရဲ့ပါဇက်သေးကိုဒီပိုးကနေတစင်ဝင်လာတာပေါ့လေအဲ့ဒါဒီပိုင်းပေါ့နောက်တစ်ခုကတော့တို့ကဘယ်လိုဖြစ်လို့ပထမဆုံး index ကိုခေါ်တာပေါ့ပထမဆုံးလူကဘယ်လိုရတယ်လဲဆိုတော့ဒါကတခါလေးကျရင်တော့ပြောရသိခဲ့တယ်ဒီနိုင်ငံမှာတော့မရှိတလားတော့ရှားတယ်ဘာကြောင့်လဲဆိုဒီအစားအသောက်တွေအကုန်လုံးကိုတို့ကတန့်စင်အောင်လုပ်ထားတယ်ကျွန်တော်တို့တွေ့ဘူးလားဆိုတော့ hepatitis A ကိုတွေ့တော့တွေ့တယ်တော်တော်လေးကိုရှားပါတယ်အော်တွေ့တဲ့လူတိုင်းတော်တော်များများသိလဲတခြားနိုင်ငံအနေနဲ့တင်ဒီနိုင်ငံကိုရောက်လာကြတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂပြန့်နိုင်တဲ့အနေထားကရောဘယ်လိုရှိလဲဆရာကြီ
းဆိုတော့ကောင်းမြတ်တစ်ချက်ကဒီပိုးဟာပေါ့နော်ကိုယ်ထဲမှာဘယ်လောက်ရှိနေနိုင်တယ်လဲပေါ့လေဆို incubation periods are very short one သူကတော့ဒီ weeks အနေ months out ထိတော့နေတတ်တယ်ပေါ့လေဆိုတော့ body တစ်ခုကဒီနိုင်ငံမှာလွန်ခဲ့တဲ့ဒီ New York City မှာလွန်ခဲ့တဲ့ခုနှစ်နှစ်ရှစ်နှစ်ပတ်ဝန်းကျင်တစ်ခေါက် outbreak ဖြစ်လိုက်ပါတယ်ဆိုတော့အဲ့လို outbreak ဖြစ်တဲ့အခါမှာသူတို့ကဒီနိုင်ငံမှာတော့ epidemiologist ကိုခေါ်တာပေါ့နော် epidemiologist ဆိုယောဂဘလူနီးနဲ့ဖြန့်လာတဲ့လူစုံစမ်းတာပေါ့နော်ပြောပမာနိုင်ငံမှာဆိုလို့ရှိရင်ကုသနဲ့ကုသရေးပိုင်းမှာရှိတဲ့လူတွေရှိတယ်လို့နောက်တစ်ခုကဒီတခြားသောပိုင်းပေါ့နော် administration ပိုင်းတို့ဟာမျိုးမှာရှိတဲ့ပိုင်းကလူတွေရှိတာပေါ့ကျန်းမာရေးလိုဟာမျိုးပေါ့လေဆိုတော့ဒီပိုင်းကလူတွေကလောက်ကြတယ်ပေါ့လေဘာတွေလောက်ကြလဲဆိုတော့သူက social worker တွေသွားပြီးစဉ်းကြည့်တယ်ဘယ်နေရာမှာဖြစ်လဲပေါ့ဆိုတော့ထားပါတော့လူနာလေး3-4ယောက်တွေ့လိုက်တယ်ဒီ3-4ယောက်ကနေဒီရက်ကွက်တစ်ခုမှာလာကြည့်တယ်။ဘာနဲ့တွေ့တယ်ဆိုတော့အသက်ရောင်တော့ဝါရဖြစ်နေတယ်။သူတို့ရဲ့ liver အသေးမှာရှိတဲ့နံပါတ်တွေကထောင်နဲ့ချီတက်နေတယ်
။ဟုတ်ကဲ့ဆရာအပြင်မှာဒီသာမန်လူတွေသိနိုင်ဖို့ယောဂလက္ခဏာဆိုရင်ရောဘာတွေရှိနိုင်မလဲဆရာ
။ဟုတ်အသားလေးဝါပါတယ်ပြီးတော့သူတို့ကယောဂလက္ခဏာပြတယ်အစာမတောက်ချင်တော့ဘူး။အန်နဲ့ပိုက်ကနာတယ်တခါလေးကျရင်ကော်ဖီကိုမတောက်ချင်တော့ရင်တော့ကော်ဖီရမ်းချိန်တဲ့လူတွေပေါ့လေသူကနှုံးတယ်တလောက်ကိုအဓိကတော့တည်တည်သားတွေတချို့လူရတော့ဝါပါကြတယ်။အဲ့လိုဆိုလို့ရှိရင်သူကစေကန်းကိုလာပြတယ်။နောက်တက်တယောက်နှစ်ယောက်ပြတယ်။အဲ့ဒီအချိန်မှာဆရာဝန်ကဒီ system ကိုပြောပြတာပေါ့နော်။ဆရာဝန်ကနေစစ်လိုက်တဲ့ခါမှာထင်တယ်ဆိုလို့ရှိရင်တခါတည်းသူကဒီ department of health ကအဲ့လိုလို notify ဖြစ်ပြီးသားဖြစ်သွားတယ်။ဒီ number တွေက positive ဖြစ်တဲ့ဆိုရင်ဖြစ်လာတယ်ဆိုရင်သူကနေဒီရက်ကွက်ကိုလာကြည့်တယ်။ကြည့်လိုက်လို့ရှိရင်သူကမေးတာသူကသိနေရပဲအိမ်ထဲမှာတခြားလူတွေရှိသလားမရှိဘူးဆိုရင်သူဘယ်စားတော့ဆိုင်တော့စားကြမယ်။သူကဒီ common source ပေါ့နော်တနည်းအားမှာဒီစားတောက်ဆိုင်တစ်ခုကနေစားလာခဲ့သလားဒီစားတောက်ဆိုင်မှာစားတယ်ဆိုလို့ရှိရင်ဖြစ်နိုင်ခြေရှိတော့စဖို့မှုပေါ့အစားတောက်ကိုပြင်ဆင်တဲ့လူတွေဘာကြောင့်လဲဆိုတော့သူကလက်ကမတန်ဘူးညဟိုပြောရလို့ရှိရင်တော့ပေါ့နော်အိမ်သာသွားပြီးရင်လက်ကိုသေချာမစေးတာတို့ဟိုကိုယ့်ရဲ့အပေါ်သွားပြီးရင်လက်ကိုမစင်တော့သေချာမစေးတာတို့အထူးပြင်တော့အိမ်သာပေါ့နော်ဆိုတော့မစေးဘဲနဲ့ဒီအစားတောက်တွေဆိုပြင်ဆင်တာပေါ့ဗျာ
ဟုတ်ကဲ့ဆရာအဲ့တော့မြန်မာပြည်အတွက်လည်းအလားတူစုံရတာပေါ့ဆရာနော
်ဟုတ်ပါတယ် right ဆိုဗမာနိုင်ငံမှာဆိုလို့ရှိရင်ဒါကတော့တို့လူတွေကတဆိုင်တရားမီးလိုက်လို့ရှိရင်တို့ထွက်လာကြတယ်ငါတို့ဒီနေ့ဒီစားတော့ဆိုင်တော့စားတယ်နောက်တစ်တယောက်ကလည်းဒီစားတော့ဆိုင်မှာစားတယ်နောက်တစ်တယောက်ကလည်းဒီစားတော့ဆိုင်တော့စားလို့ရှိရင်ဒါဒီ common source ပေါ့ဒီတနေရာတွေကနေရောက်လာတယ်ဆိုအဲ့စားတော့ဆိုင်မှာရှိတဲ့လူမျိုးတို့စစ်လိုက်လို့ရှိရင်တယောက်ကနေပေးနေတဲ့လူဆိုတော့တွေ့လို့ရပါတယ်ဒုနည်းသူစားတဲ့ပမာဏနိုင်ငံမှာဆိုရင်တော့အများကြီးရှိတာပေါ့ဗျာစားတော့ဆိုင်တွေဆိုတော့ဒီမနက်စာစားတဲ့စားတော့ဆိုင်တွေရှိသလိုနေ့တိုင်းစားဒီလိုမျိုးလဖေးဆိုင်တွေရှိတယ်မနက်စာစားတဲ့မိုးရွာဆိုင်တွေရှိတယ်ထမင်းစားတဲ့ထမင်းဆိုင်တွေရှိတယ်ဆိုင်သေးလေးတွေရှိတယ်ပေါ့เนาะဆိုဒီလိုဟာမျိုးလေးတွေမှာဖြစ်တတ်တယ်ပေါ့လေဆိုတော့အထူးသဖြင့်တော့အစားအသောက်ပြင်ဆင်တဲ့လူတွေကနေတစင်ကူးတာများတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမြန်မာနိုင်ငံနဲ့အသေးအရောင်သားပါအေပိုကူးစက်မှုများလာနေတာကိုပြောပြခဲ့တာပါအခုတော့တိုင်းရင်သတင်းလွှာပါတပတ်အတွင်းကလေးမြို့မှာအ အသက်မပြည့်သေးသူတွေပါဝင်လူငယ်ဆက်ချီစစ်မှုထမ်းဖို့ဖန်ခံရတာကချင်ဘက်ဗမော်မျိုးသိန်းတိုက်ပွဲတွေစစ်ကောင်စီတပ်ဒရုန်းတချို့ပစ်ချခံရတာနောက်ဖရိုင်လာတဲ့နိုင်ငံတော်စစ်ကောင်စီကြောင့်အမျိုးသမီး65ဦးကျော်တိဆုံခဲ့ရတာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီစီဇန်ကတော့ FVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါ။ကျွန်မအမီပါနေဆက်ဒီသားတန်ရင်သားတင်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရတတပတ်အတွင်းကလေးမျိုးမှာအသက်မပြည့်သေးတဲ့သူတွေအပါအဝင်လူငယ်အယောက်30လောက်ကိုစစ်မှုထမ်းတင်နန်းတက်ဖို့အတွက်စစ်ကောင်စီကဖမ်းဆီးသွားပါတယ်။ကချင်ပြည်ဗမော်မြို့သိမ်းတိုက်ပွဲထဲစစ်ကောင်စီတပ်ရဲ့ drone 9စင်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပစ်ချနိုင်ခဲ့ပါတယ်။တရင်လွားရီတင်းမှာတော့စစ်ကောင်စီရဲ့လူခွင့်ကြီးချိုးဖောက်မှုတွေကြောင့် February လထဲမှာမြန်မာနိုင်ငံတဝမ်းအမျိုးသမီး66ယောက်ပေဆုံးခဲ့ရတယ်ဆိုတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းကလေးမြို့မှာအသက်မပြည့်သေးတဲ့သူတွေအပါအဝင်လူငယ်တွေကိုစစ်ကောင်စီကစစ်မှုထမ်းတင်တန်းတက်ရောက်ဖို့ဖမ်းဆီးမှုတွေဆက်တိုက်လုပ်နေတယ်လို့ကလေးမြို့ဒေသခံတွေကပြောပါရယ်။မတ်လ5ရက်နေ့ကနေ10ရက်နေ့အတွင်းကလေးမြို့ပေါ်ကနေရအသီးသီးကလူငယ်အယောက်30နီးပါးကိုစစ်ကောင်စီတပ်ကဖမ်းဆီးသွားတာဖြစ်ပြီးလူငယ်တချို့ချင်းလုံးနဲ့ဘောလုံးကစားနေကြတဲ့အချိန်မှာပဲစစ်ကောင်စီကဝင်ဖမ်းသွားတာလို့ဆိုပါရယ်။စစ်တပ်ကကလေးမြို့ပေါ်ရက်ွက်တွေမှာ Pro Box ကအဖြူနဲ့နေ့တိုင်းအဖမ်းဆီးတွေလုပ်နေသလိုမြို့ပေါ်ကလူချေတိတ်တဲ့ရက်ွက်တချို့တွေမှာလည်းတအိမ်သက်စင်အိမ်ထောင်စုစရင်စစ်ဟန်ဆောင်ပြီးဝေရောက်ဖမ်းဆီးမှုတွေလုပ်နေတာလို့ဆိုပါရယ်စစ်မှုထမ်းဖို့အတွက်ဖမ်းဆီးခံရတဲ့လူငယ်တွေကိုကလေးမြို့စုပေါင်းရုံးမှာထားရှိပြီးတော့စုစုပေါင်းအမျိုးသားအယောက်60ဝန်းကျင်လောက်ရှိနေတယ်လို့ဤဆက်တဲ့သူတွေကပြောပါရယ်
ကချင်ပြည်ပမော်မြို့သိန်းတိုက်ပွဲဆက်လက်ပြင်းထန်နေပြီးစစ်ကောင်စီတပ်ရဲ့ drone 9စင်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပစ်ချနိုင်ခဲ့တယ်လို့မြေပြင်သတင်းအရေးမြစ်တွေကပြောပါတယ်ပမော်မြို့ကစစ်ကောင်စီရဲ့အမှတ်21စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ21ကို KIA နဲ့ပူးပေါင်းအဖွဲ့တွေကပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေပြီးမလ၈ရက်နေ့နဲ့9ရက်တိုက်ပွဲ2ရက်အတွင်း drone 9စင်းကို KIA ကပစ်ချနိုင်ခဲ့တာဖြစ်ပါတယ်ပမော်မြို့လက်မလွှတ်ရရေးစစ်ကောင်စီက၄ကြောင်း drone အပြင်လက်နက်ကြီးတွေပြစ်ခတ်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်နေပြီးမဲ့ KIA နဲ့ပူးပေါင်းအဖွဲ့တွေကလည်းစကခ21ရဲ့ကာကင်းစခန်းတချို့ကိုလည်းသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်
ရခိုင်ပြည်ကြောက်ဖြူမြို့နယ်ထဲကစနဲမြို့တိုက်နယ်ဇေယုံနယ်ကတ်တပြေရွာကိုစစ်ကောင်စီတပ်က drone နဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်တရက်ခံပြည်သူတယောက်ထိမှန်သေဆုံးခဲ့ပါတယ်။မတ်လ10ရက်နေ့က drone နဲ့ပုံကျဲတိုက်ခိုက်မှုတွေအရက်သားတယောက်တိဆုံးခဲ့တဲ့အပြင်တိုက်နယ်ဇေယုံအဆောက်အုံအပါဝင်လူနေအိမ်အလုံးရေ20လောက်လည်းမိလောင်ပျက်စီးသွားတယ်လို့တရက်ခံတွေကပြောပါတယ်။ကြောက်ဖြူမြို့နယ်အခြေစိုက်စစ်ကောင်စီရဲ့ရေတပ်စခန်းကနေ drone တွေနဲ့လွတ်တင်ပြီးတိုက်ခိုက်နေတာလို့ဆိုကြပါတယ်။ဒါ့အပြင်စစ်တွေမြို့နားမှာလည်းစစ်ကောင်စီတပ်နဲ့အရက်ကတတ်တော်အေးအေးတို့ဒီရပိုင်းထဲတိုက်ပွဲပြင်းထန်နေပါတယ်
ဂရီနီပြည်ဒီမိုဆူမြို့နယ်အနောက်ဖက်ချမ်းကစစ်ရှောင်စခန်းတနေရာကိုစစ်ကောင်စီကဘုံအလုံးကြီး15လုံးကျဲချခဲ့ပြီးအမျိုးသားတယောက်ထိခိုက်ဒဏ်ရာရရှိသွားပါတယ်။မလ17ရက်နေ့ည9နာရီကျော်အချိန်မှာ Jet Fighter နဲ့3ကြိမ်လာရောက်ဘုံကျဲခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီဘုံကျဲတိုက်ခိုက်မှုတွေစစ်ရှောင်နေအိမ်4လုံးပျက်စီးသွားတယ်လို့အိမ်မွေးတရိษံတချို့လည်းထိမှန်ခဲ့ပါတယ်။မလ5ရက်နေ့တုန်းကလည်းတိုက်ပွဲဖြစ်ပွားမှုမရှိတဲ့ဒီမိုဆူအရှိဖက်ချမ်းကကလေးတွေပြည်တင်နေတဲ့ကြောင်းတစ်ကြောင်းကိုစစ်ကောင်စီကလာရောက်ဘုံကျဲခဲ့ပါသေးတယ်
မွန်ပြည်မှုတုံမြို့နယ်ကလော့တော့ရွာအဝင်လမ်းပေါ်လုံးကွေးအနီးမှာဆိုင်ကယ်စီးလာတဲ့အသက်25နှစ်အရွယ်မွန်လူငယ်အမျိုးသားနှစ်ယောက်ကိုစစ်ကောင်စီရဲ့လက်အောက်ခံကျေးရွာပြည်သူစစ်အဖွဲ့ကတနတ်နဲ့ပစ်တက်ခဲ့တယ်လို့ကာယကံရှင်မိသားစုတိုင်းဝိုင်းကပြောပါတယ်မတ်လ10ရက်နေ့မနေ့6နာရီလောက်မှာဆိုင်ကယ်တစ်စီးနဲ့လာတဲ့လူငယ်နှစ်ယောက်ကိုမတင်ကြလို့ပြည်သူစစ်တွေကခေါ်ယူမေးမြန်းနေချိန်ထွက်ပြေးခဲ့တာကြောင့်တနတ်နဲ့6ချက်ပစ်ခတ်လိုက်တာလို့စစ်ကောင်စီနဲ့နှိစတဲ့သူတယောက်ကဆိုပါတယ်တနတ်ပစ်ခတ်ထိပြီးတိတ်ဆုံးသွားတဲ့သူတွေရဲ့ရုပ်အလောင်းကိုလေတိရခန့်လူမှုကွန်ကြီးရဲ့အဖွဲ့ကနေမုတုံမြို့နယ်ပြည်သူစေယုံကိုချက်ချင်းပဲပို့ဆောင်လိုက်တာလို့နီးစပ်တဲ့သူတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းရောင်ရွှေမြို့နယ်တောင်လေးလုံးအကျဉ်းထောင်မှာရေလုံလောက်မှုမရှိတာကြောင့်အကျဉ်းသားတွေအရေးပြားရရနာတွေဖြစ်နေကြပါတယ်။ခုလိုຫນွေရောက်လာပြီဆိုရင်ဒါမှအချုပ်ခန်းမှာတော့တောက်တုံးရေမရှိတာကြောင့်ရေကောင်းကောင်းတုံးချင်ရင်တော့ຫນွေတသိန်းခွဲပေးပြီးအဆောင်ငှားနေကြရတယ်လို့အကျဉ်းသားမိသားစုဝင်နဲ့နေဆက်သူကပြောပါတယ်။ရနာဖြစ်နေတဲ့အကျဉ်းသားတွေဟာပြင်ပစေဝါဝယ်ယူသုံးဆ ာဖြစ်နေကြပါတယ
်အခုရသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်စင်တေဆုံမှုတွေရှိနေပြီးဖေဖော်ဝါရီလထဲမှာတော့နိုင်ငံတဝန်အမျိုးသမီး66ယောက်တေဆုံခဲ့တယ်လို့မြမအမျိုးသမီးတမက BWU ကပြောပါတယ်။ကျမအမေကတင်ဆက်ပေးထားပါတယ်။တိတ်ဆုံးသူအမျိုးသမီး66ယောက်ထဲမှာအသက်18နှစ်အောက်အမျိုးသမီးငယ်73ယောက်ပါဝင်တယ်လို့ BWU ကဆိုပါတယ်။ဒါဟာစစ်ကောင်စီကကျူးလွန်တဲ့ရာဇဝတ်မှုတွေကြောင့်အခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ28ရက်နေ့အတွင်းတိတ်ဆုံးသူတွေဖြစ်တယ်လို့ BWU ကမတ်လ6ရက်နေ့မှာထုတ်ပြန်ပါတယ်။နိုင်ငံတော်ဝန်မှာအမျိုးသမီးတွေလာစဉ်ထိခိုက်သေးဆုံးမှုတွေရှိနေတဲ့အပေါ် BWU ရဲ့တွဲဖက်အထွေထွေအတွင်းရေးမှူးနဲ့မတ်ရင်မျိုးလိုင်ကအခုလိုမျိုးပြောပါတယ
်တနိုင်ငံလုံးအတိုင်းတာနဲ့ပေါ့နော်ကျမတို့ဒီလိုမျိုးကြက်ဖက်ခံရတဲ့အမျိုးသမီးတွေအတွက်ကိုဒီထိခိုက်နေတာတဲ့သူတွေအတွက်တရားမျှတမှုရရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်တယ်တစ်ဖက်မှာလည်းကျူးလွန်သူတွေကိုထိရောက်တဲ့ပြစ်ပေးရယူမှုတွေလုပ်ပေးဖို့လိုအပ်တယ်တပြိုင်နက်တည်းမှာပဲအမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့ဥပဒေတွေမူရီပေါ်လစီတွေပေါ်ပေါအောင်လည်းစ조사ဖို့လိုအပ်တယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့အစုအဖွဲ့အားလုံးအသီးသီးကိုကျွန်တော်တို့ပြောချင်တယ
်အသက်ဆုံးရှုံးခဲ့ရတဲ့အမျိုးသမီးတွေဟာစစ်ကောင်စီတပ်ရဲ့လေကြောင်းဘုံကျဲတိုက်ခိုက်မှုကြောင့်45ယောက်လက်နက်ကြီးကြောင့်17ယောက်မိရှုတပ်ဖြတ်ခံရမှုကြောင့်2ယောက်အကျဉ်းထောင်ထဲမှာဆေးကုသမှုလုံလောက်စွာမရတာကြောင့်1ယောက်မြေမြုပ်မိုင်းကြောင့်9ယောက်တို့ဖြစ်ကြပါတယ်ဒါအပြင်စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုမြေမြုပ်မိုင်းနဲ့အကြောင်းမဲ့ရိုက်နှက်ခံရမှုတွေကြောင့်အမျိုးသမီး68ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဖေဖော်ဝါရီလအတွင်းမှာတော့စကိုင်းတိုင်းဒေသကြီးတဲ့တေဆုံသူအမျိုးသမီး21ယောက်ရှိခဲ့ပြီးတေဆုံမှုအများဆုံးတိုင်းဒေသကြီးဖြစ်ပါတယ်
စကန်တန်ဒေတာပတ်မှတ်ဆိုလို့ရှိရင်ကျမတို့တရင်ဒီလိုမျိုးအကြံဖတ်မှုတွေကိုဟုတ်ဖို့ပြောဆိုပေးဖို့အတွက်အားနည်းနေတာတွေတွေ့ရတယ်လို့မျိုးတစ်ဖက်မှာလည်းစကန်တန်ဒေတာဟာဒီကာလမှာပြိပခအများဆုံးဖြစ်တဲ့နေရာဒေတာဖြစ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေအနေတွေကြောင့်ဒီလိုမျိုးအကြံဖတ်မှုတည်ဆုံမှုတွေရှိတယ်များတယ်ဆိုတာဟာကိုကျမတို့တွေ့ရတယ်ပေါ့နော်
အကြံဖတ်မှုတွေကိုအပြစ်ပေးအရေးယူနိုင်စေဖို့နဲ့အကြံဖတ်မခံရခင်အမျိုးသမီးတွေအတွက်ထိရောက်တဲ့ကာကွယ်မှုရှိစေမယ့်မူပေါ်လစီတွေပေါ်ပေါက်လာစေဖို့သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကိုစီရင်ပြောဆိုမှုတွေလုပ်နေတယ်လို့လည်း BWU ကဆိုပါတယ်မကြသေးခင်ကပြဋ္ဌာန်းလိုက်တဲ့စစ်ကောင်စီရဲ့ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေဟာနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေမှာအယက်သားလုံခြုံရေးနာမည်ခံပြီးနိုင်ငံခြားသားလက်နက်ကိုင်တပ်ဖွဲ့တွေလည်းဝင်ရောက်လာနိုင်တဲ့အတွက်နိုင်ငံရေးသမားတွေနဲ့ဒေသခံတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကသတိကြီးစွာနဲ့စောင့်ကြည့်နေကြပါတယ်ဒီအကြောင်းကိုတော့ရမရစုစည်းတင်ဆက်ထားပါတယ်
စစ်ကောင်စီရဲ့2008ဖွဲ့စည်းပုံမှာနိုင်ငံခြားတပ်ဖွဲ့တွေဗမာပြည်တဲကိုဝင်ရောက်ခြေချခွင့်မရှိပေမဲ့ဖေဖော်ဝါရီလ18ရက်နေ့ကပြဋ္ဌာန်းခဲ့တဲ့ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဥပဒေအရနိုင်ငံခြားကယင်းနှီးမြှုပ်နှံသူတွေနဲ့သူတို့ရဲ့စီမံကိန်းလုပ်ငန်းတွေလုံခြုံရေးအတွက်တနည်းတစ်ဖုံနဲ့ခေါ်ယူလာနိုင်တော့မှာဖြစ်ပါတယ်။အခုဆိုလို့ရှိရင်ရခိုင်ပြည်ကြောက်ဖြူရင်းနှီးဆိုင်ကမှတရုတ်လုံခြုံရေးအမိခံလက်နက်ကန်အဖွဲ့တွေရောက်ရှိလာတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အချုပ်ချာပိုင်ဆိုင်မှုကိုချိုးဖောက်လိုက်တာလို့လည်းမြန်မာနိုင်ငံရေးလိလသူဦးတန်းစွန်းနိုင်ကပြောပါတယ်
။စစ်ကောင်စီကတော့နော်သူတို့ရဲ့လုံခြုံရေးအတွက်တပတ်ကဘယ်လိုပြဋ္ဌာန်းချက်တွေရှိနေလဲသူတို့ကလုံချင်လို့လုံနေတာအခုဆိုရင်ကျုပ်လုံခြုံရေးကော်မတီကနိုင်ငံဆိုင်အခွင့်အရေးငါးလောက်ဝင်ရောက်လာတယ်လို့ကျွန်တော်အရင်ရရှိပါတယ်။ဒါကကျွန်တော်တို့တိုင်းပြည်ရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုချိုးဖောက်လိုက်တာဖြစ်ပါတယ်
။ဒါအပြင်စစ်ကောင်စီဟာတနင်္လာရီတိုင်းကတဝယ်ရင်နဲ့စိတ်ကန်းကိုလည်းလရှားနဲ့စာချုပ်ချုပ်ဆိုလိုက်တာကြောင့်အဲ့ဒီစီမံကိန်းအတွက်ပုဂ္ဂလိကကုမ္ပဏီအမိခံလရှားလုံခြုံရေးတပ်ဖွဲ့တွေဝေလာနိုင်တယ်လို့လည်းသူကဆက်ပြောပါတယ်
။အခုလည်းလရှားနဲ့ရင်းနှီးမြှုပ်နှံမှုစာချုပ်တွေကိုချိုးဆိုလာတယ်ပါ။အထူးသဖြင့်တော့တဝယ်ရင်နဲ့စိတ်ကန်းကိုလရှားဝင်အောင်လုပ်လို့တော့
တော်ရရင်နဲ့ဆိုင်ကစီးပွားရေးဆောင်တွေကိုရုရှားဆိုရအကောင့်ထဲပေါ်ဆောင်ရွက်လာမယ်အပေါ်အဲ့ဒီဒေတာမှာလှောက်ရှားနေတယ်တော်လိုင်းရေးတပ်ဖွဲ့တွေသတိကြီးကြီးထားပြီးတော့လှောက်ဆောင်သွားရမှာဖြစ်တယ်လို့လဲမွန်ပြည်တော်လိုင်းရေးတပ်MSR ပြောခွေရနိုင်ငံကကပြောပါတယ်ဒီစီးပွားရေးဆောင်ကိုဖြတ်စည်းဖို့တိုက်ခိုက်နေတဲ့တော်လိုင်းဖွဲ့စီးများနဲ့ဒီလုံခြုံရေးကုမ္ပဏီကဝန်ထမ်းတွေထိတ ရရှာအစိုးရရဲ့တိုက်ရိုက်ပါဝင်လာမှုတွေလည်းရှိလာနိုင်တဲ့အတွက်ကြောင့်ဒီနေရာမှာတတိကြီးကြီးထားပြီးတော့လှုပ်ဆောင်သွားရမှာဖြစ်တယ်လို့ကျွန်တော်မြင်တယ်ပေါ့
အခုပြတ်ထန်လိုက်တဲ့ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေအရလူတူတယောက်ချင်းစီကစလို့အိမ်လုပ်ငန်းရုံးချောင်းဈေးရုံးဘာနဲ့ရွှေဆိုင်တွေအထိပုဂ္ဂလိကလုံခြုံရေးကဏ္ဍတွေမှာတက်ရောက်မှုရှိလာမှာဖြစ်ပါတယ်ဒါအပြင် private army လို့ခေါ်တဲ့ခြားနာတဲ့လူတွေမတ်တွေကကိုရံတော်တပ်ဖွဲ့တွေထူထောင်ထားတာမျိုးဖြစ်လာနိုင်တဲ့အတွက်လူခွေရေးချိုးဖောက်တာတွေတရားမျှတမှုမရှိတဲ့ကိစ္စတွေအများကြီးဖြစ်လာနိုင်စရာရှိတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါရဲ့တပ်ဘက်အတွင်းကလေးမျိုးမှအသက်မပြည့်သေးတဲ့သူတွေအပါအဝင်လူငယ်အယောက်30လောက်ကိုစစ်ကောင်စီကစစ်မှုထမ်းတင်တန်းတက်ရောက်ဖို့ဖမ်းဆီးခဲ့ပါတယ်ကချင်ပြည်ဗမော်မြို့သိမ်းတိုက်ပွဲထဲစစ်ကောင်စီတပ်ရဲ့drone ခုနှစ်စင်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပစ်ချနိုင်ခဲ့ပါတယ
်တရရှင်တွေခုနားဆင်နေခဲ့ကြတာကတော့နန်ဆက်ဒီကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မအာမီပါ
ကလေးမျိုးမှာလူငယ်ဆယ်ချီစစ်မှုထမ်းမှုဖန်ခံတာပါဝင်တိုင်းရင်သတင်းလာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ VO ရဲ့ချက်တာရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချက်ကိုကိုစောမှုချော်ပြောပြပေးပါအောင်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ရဲ့နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ကနေဒါနိုင်ငံမှာတွေ့ဆုံမှာဖြစ်ပြီးရုရှား-ယူကရိန်းစစ်ပွဲအပြစ်ရရေးအတွက်လည်းဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်အဆိုပြုထားတဲ့ရက်30အပြစ်ကတ်ရက်စဲရေးကိုယူကရိန်းကလက်ခံဖို့အသင်းရှိနေချိန်မှာရုရှားဘက်ကဘယ်လောက်လိုလားလဲဆိုတာသိနိုင်ဖို့အတွက်အမေရိကန်ဘက်ကဘယ်ပေါင်းစုံကနေဆက်သွယ်ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။ရုရှား-ယူကရိန်းရက်30အပြစ်ကတ်ရက်စဲအတွက်အမေရိကန်ပြည်ထောင်စုကကမ်းလှမ်းနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာဗလာဒီမီယာပူတင်ကတော့ရုရှားအနောက်ဘက်ဒေသကာတ်စ်ကိုမနေ့ကတွားရောက်ခဲ့ပြီးယူကရိန်းသိမ်းပိတ်ထားတဲ့နယ်မြေတွေကိုအလင်းအမြန်ပြန်လည်သိမ်းယူဖို့ရုရှားတပ်ဖွဲ့တွေကိုညွှန်ကြားခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေမှာလူ့အခွင့်အရေးကိုလေးစားဖို့ EU အခြေအကဲကတိုက်တွန်းပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမတ်လ7ရက်နေ့က EU ဥရောပသမဂ္ဂရဲ့လုံခြုံရေးသုံးသပ်ချက်ကို EU နိုင်ငံကြားရေးနဲ့လုံခြုံရေးမူဝါဒအခြေခဲခါချာကဲလက်စ်ကတင်ပြပြောဆိုခဲ့တာဖြစ်ပါတယ်။သုံးနှစ်ကျော်ကာလအတွင်းကုလသမဂ္ဂနိုင်ငံတချို့ပျက်စီးသွားစီတဲ့တရားဝင်စစ်ပွဲတွေမှာမြန်မာနိုင်ငံအပေါ်ဝင်ဂါဇာ၊ဆူဒန်၊ဟေတီ၊ကွန်ဂိုစတဲ့နိုင်ငံတွေကနိုင်ငံတကာဥပဒေကိုချိုးဖောက်နေတယ်လို့သူကထောက်ပြပြောဆိုခဲ့ပါတယ်။အောက်ကစားတဲ့တင်ပွဲကိုဆက်လက်တင်ပြပါဦးမယ်။ဥရောပချန်ပီယံလိဂ်ကွာတာဖိုင်နယ်ပွဲစဉ်မှာတော့အာဆင်နယ်နဲ့ရီယယ်မက်ဒရစ် PSG နဲ့အက်စတန်ဗီလာ၊ဘာစီလိုနာ၊ဒေါ်မန်၊ဗိုင်ယာမြူနစ်၊အင်တာမီလန်တို့တွေ့ကြမှာဖြစ်ပါတယ်ဘော်ဒူးနေ16သင်းအဆင့်ရှုံးဖွဲ့ရှုံးထွက်ပွဲစဉ်မှာဒုတိယအကြော်အားကစားတာမှာအက်စတန်ဗီလာကိုမယ်ရီယယ်မက်ဒရစ်ကတကောကိုမရှိနဲ့အနိုင်ရခဲ့ပါတယ်အနိုင်မပဲလဲနှစ်ပွဲပေါင်းနှစ်ဂိုးစီသီးဖြစ်နေတာကြောင့်ပယ်နယ်တီကံရမှာရီယယ်မက်ဒရစ်ကအငင်းပွားစရာပယ်နယ်တီဆုံးဖြတ်ချက်နဲ့၄ဂိုး၂ဂိုးနဲ့အနိုင်ရရှိသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းအချင်းချုပ်ပြီမှာတော့ VO ရဲ့ဒီညကြက်တာရင်းညစီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီဒီညစီစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Justin Thwaites ဖြစ်ပါတယ်ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိတ်ဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has